မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ရက်2022ခုနှစ်အောက်တိုဘာလ18ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်
The pandemic has left an additional 140 million people unable to access the food they need.
တော်ရရှိညာရှင်လန်ချမ်းမြေချပါတိရှင်ဒီမှာသင်ကြားတဲ့ဒီကနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါရှင်။ဒီမှာခင်ဗျားတက်ပါဒီမနေ့ခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့တို့ပြောပြပေးမှာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံရည်တည်ချက်ကိုမြန်မာစစ်ကောင်စီကနေကန့်ကွက်လိုက်ပါတယ်။ဗြိတိန်မှာဆက်တော်အမတ်တဦးအသက်ခံခဲ့ရတဲ့နောက်ဆက်တော်အမတ်တွေအတွက်လုံခြုံရေးကိုတိုးမြှင့်ဖို့ပြည်ထောင်စုဝန်ကြီးကညွှန်ကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာဘာသာရေးတင်းမာမှုတွေနဲ့သူဆန္ဒပြမှုတွေကလည်းဆက်ပြီးဖြစ်ပေါ်နေတာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေသေးဘူး
။ကောင်းပါပြီရှင်။ကမ္ဘာတစ်လောဆန္ဒရိတ်ခါမလုံလောက်မှုကိုတိုက်ချက်ရေးကြိုးပမ်းမှုမှာအရေးနိုင်နေတယ်လို့ကုလသမဂ္ဂအထွေမှုချုပ်ကသတိပေးလိုက်ပါတယ်။
The pandemic has left an additional 140 million people unable to access the food they need.At the same time,
ကုလသမဂ္ဂအတွင်းမှုချုပ်ပါရှင်မကြခင်မှာနားဆင်ချက်ရပါမယ်ဒီနောက်မှာတော့ထိုင်းနိုင်ငံရနောင်းမှာလူကုန်ကူးခံရသူမြန်မာနိုင်ငံသားတွေဖမ်းခံရတဲ့အကြောင်း VOA ရဲ့အပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ကျန်ကဘာအစည်းအဝေးစနေညာချမ်းဆွေးနွေးခန့်တို့ကိုနားဆင်ချက်ရဖို့လည်းရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လင်ဦးတို့တင်ပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကန်ဒဟာမြို့ကရှီယာမွတ်စလင်တွေရဲ့ဗလီဝတ်ကျောင်းမှာတောက်ကြံနေအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်တေဆုံးရသူတွေအတွက်စစ်နေနေမှာဇာပနာအခမ်းအနားဖြစ်လို့ခဲ့ကြပါတယ်။လူပေါင်း48ဦးတေဆုံးပြီး90ကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကို IS စစ်သွေးကြောအဖွဲ့ကသူတို့လက်ချက်လို့ကြေညာခဲ့ပါတယ်။အာဖဂန်နိုင်ငံသားအနတ်အယ်ခူရာဆာနီနဲ့အဘူအယ်ဘလူချီတို့နှစ်ဦးဟာဝင်ပေါက်ကအဆောင်တွေကိုအပြစ်ပြစ်တိုက်ခဲ့ပြီးတော့တောက်ကြံနဲ့ဗလီထဲမှာဝတ်ပြုဆူတောင်းနေတဲ့ရာနဲ့ချီတဲ့လူအုပ်ထဲမှာအသေးခံဘုံးခွဲခဲ့တာလို့ IS အဖွဲ့ရဲ့သတင်းဌာနအမက်ကပြောပါလေ။တည်ဆုံသွားသူတွေရဲ့မိသားစုတွေစနေနေ့ဇာပနာအခမ်းအနားပြုလို့ရဗလီဝတ်ကျောင်းမှာတော့တာလီဘန်အရာရှိတွေကလုံခြုံရေးကိုတိုးမြင့်ချထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံကဒီတိုက်ခိုက်မှုကဆက်ဆုပ်ဖွဲ့ကောင်းတယ်လို့တိုက်ခိုက်သူတွေကိုဥပဒေအရအရေးယူရမယ်လို့ပြောကြားခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒါဟာအကြမ်းဖက်ဝါဒဆွဲနဲ့တိုက်ခိုက်တာဖြစ်ပြီးအဝံပတ်သက်သူအားလုံးကိုအရေးယူဖို့လိုအပ်တယ်လို့ပြောပါတယ်
။တာလီဘန်နဲ့တိမ်ပိုက်လိုက်ပြီးတော့စီးပွားရေးအခြေအနေချုပ်နေရတဲ့အာဖဂန်နစ္စတန်နိုင်ငံကိုကုန်နေတင်သွင်းနိုင်မှုပထမဆုံးအခြေလေချောင်းကနေလမ်းဖွင့်ပေးလိုက်တဲ့အကြောင်းပါကစ္စတန်ကကြေညာလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုကုန်တင်ဖို့မဲ့လေယာဉ်တွေအတွက်အစ္စလာမဘတ်အပြည်ပြည်ဆိုင်ရာလေဆိပ်ကိုဖွင့်ပေးတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာပါကစ္စတန်ထူးခြားဆဲမိုဟာမက်ဆာဒီကစနေနေ့တူတာလူမှုကွန်ရက်ကနေပြောလိုက်တာပါ။အစ္စလာမဘတ်ကိုတောက်ကြံနေကရောက်လာတဲ့စင်လုံကလေယာဉ်ကကုန်ပစ္စည်းမျိုးစုံကိုကုန်တစ်တာရင်းနဲ့နေဆက်ကနေတစ်ဆင့်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုတင်ဖို့လိုက်တဲ့အကြောင်းလည်းပြောပါရယ်။ပါကစ္စတန်နိုင်ငံကတစ်ဆင့်လေယာဉ်ကုန်ကြောင်းကုန်ပစ္စည်းတွေတင်ဖို့နိုင်အောင်စီစဉ်ခဲ့တဲ့ပါကစ္စတန်ကောက်ကွန်ဌာနတွေကိုယူကြောင်းလည်းပြောဆိုခဲ့တာပါ။အသီးနှံတွေအဓိကပါဝင်ပြီးအာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်ဘက်ကိုတင်ဖို့တဲ့ကုန်တင်ကားတွေကိုတော့ပါကစ္စတန်ဘက်ကနေဆက်မှာတားဆီးထားတယ်ဆိုတဲ့သတင်းတွေထွက်လာတာကိုတော့မှန်မှန်တဲ့အကြောင်းပါကစ္စတန်ထုတ်ကိုယ်စားကပြောဆိုခဲ့ပါတယ်။1965ခုနှစ်မှာစတင်ပြဋ္ဌာန်းခဲ့ပြီး2010မှာအမေရိကန်ရဲ့ညှိနှိုင်းမှုနဲ့ပြင်ဆင်ထားတဲ့နှစ်နိုင်ငံကြားတစ်ဆင့်ခံကုန်စည်တင်သွင်းမှုသဘောတူညီချက်အရပါကစ္စတန်လေဆိပ်စခန်းနဲ့ကုန်းလမ်းတွေမှာနိုင်ငံတကာကုန်စည်တွေကိုအခွင့်အလွတ်တည်သွင်းရှိပါတယ်။အပြန်အလှန်အနေနဲ့ပါကစ္စတန်ကလည်းအာရှလေပိုင်းဒေသနိုင်ငံတွေနဲ့ကုန်သွယ်ရမှာအာဖဂန်နစ္စတန်နိုင်ငံကနေတစ်ဆင့်တည်ယူခွင့်ပြုထားပါတယ
်။နော်ဝေးနိုင်ငံမှာလူငေါင်းတည်ဆုံပြီး3ဒဏ်ရာရခဲ့တဲ့ဒေးများလက်နက်နဲ့တိုက်ခိုက်မှုအတွက်ရင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ဆောင်ရွက်မှုကိုတီးကြလက်လက်တဲ့ဆောင်စမ်းမှုတွေလုပ်မယ်လို့နော်ဝေးအစိုးရကစနေနေ့မှာကြေညာပါတယ်။တိုက်ခိုက်သူနဲ့ရဲတပ်ဖွဲ့တို့ရင်ဆိုင်တွေ့ခဲ့ပြီးနောက်ပိုင်းလူငါးဦးတေဆုံးခဲ့ရတာဖြစ်ပြီးတော့ရဲတပ်ဖွဲ့ရဲ့ကင်တွေကတိတ်နှိမ့်ခွေတယ်လို့ဝေဖန်နေကြတာပါ။ PSD လို့ခေါ်တဲ့ Norway ပြည်ရင်းထောက်လှမ်းရေးအဖွဲ့ကတော့ကောင်းစံမျိုးလေးမှာဖြစ်ပေါ်တဲ့ဗိုလ်ဗူးနဲ့တိုက်ခိုက်မှုအတွက်နိုင်ငံတော်အဆင့်နဲ့ဒေသန္တရရဲအကြီးအကဲတွေနဲ့တိုင်ပင်ပြီးနောက်မှာပြန်လည်တုံ့တက်ဖို့ဆုံးဖြတ်တယ်လို့ပြောပါရယ်။အခုဖြစ်ရကိုဂေယုတစိုက်ကင်တွေနေတာဖြစ်ပြီးအရေးယူဆောင်မှုတွေချက်ချင်းလုပ်ဖို့အားနည်းချက်တွေမှားယွင်းချက်တွေအမြန်တိအောင်လုပ်ဖို့အရေးကြီးတယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။တိုက်ခိုက်မှုမှာတန်မြတ်ရှိသူအသက်38နှစ်အရွယ်ကောင်းဆွယ်မျိုးသားကတော့သူတက်ဖြတ်တယ်လို့ဝန်ခံတယ်လို့သူ့ကိုထိန်းထားပြီးတော့စိတ်ပိုင်းဆိုင်ရာစစ်ဆေးမှုတွေလုပ်နေတယ်လို့ရဲကပြောပါတယ်။တိုက်ခိုက်သူနဲ့ပထမဆုံးတွေ့တဲ့အချိန်မှာဒီရဲမှာလက်နက်မပါဘူးလို့အာဏာပိုင်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဗြိတိန်ကွန်ဆာဗေးတီးလွှတ်တော်မှဒေးဗစ်အင်းမက်စ်တောက်ချနေတဲ့ကဒါနဲ့ချက်ပေါင်းများစွာအထိုးခံရပြီးတည်ဆုံသွားတဲ့ကြောင့်လွှတ်တော်ကိုယ်စားရေးအတွက်လုံခြုံရေးတိုးမြှင့်အကောက်အပေးဖို့ပြည်ထောင်စုဝန်ကြီးကညွှန်ကြားလိုက်ပါတယ်
I've been with the Speaker of the House and with the police and our security services.
လွတ်တော်ဦးထားရဲတပ်ဖွဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးပြီးဒီမိုကရေစီနည်းကမ်းရွေးကောက်တင်မြှောက်ခံထားတဲ့လွတ်တော်ကိုယ်စားလှယ်သူတို့လုပ်ငန်းတာဝန်တွေထမ်းဆောင်နိုင်အောင်လုံခြုံရေးအစီအမံတွေလုပ်ဖို့ပြောထားပါတယ်လို့တက်ခတ်မှုဖြစ်ပြီးနောက်တစ်နေ့မှာပဲပြည်ထောင်ဝန်ကြီးပရတက်ပတဲကသတင်းနောက်တစ်ခုပြောလိုက်တာပါလွတ်တော်မတ် MS အသက်ခံရမှုဟာဒီမိုကရေစီစနစ်ကိုတက်ခတ်ရရောက်တဲ့အကြောင်းလဲပြည်ထောင်ဝန်ကြီးကပြောပါတယ်အလွတ်တော်ဦးထားလင်းစင်ဝိုင်လေးကလည်းတတော်ကိုစတဲ့ပြီးလုံခြုံရေးပြန်လည်တုံ့တက်ဖို့တိုက်တွန်းသွားကြတာပါမင်းဆန်နရှင်နေနဲ့ဖျားကြောင်တစ်ခုမှတွားရောက်တွေ့ဆုံစဉ်လွတ်တော်မတ် EMS ဒါနဲ့ထိုးအသက်ခံရမှုဟာအစ္စလာမ်ဆွေရောဝါဒီတက်ခတ်မှုဖြစ်နိုင်တယ်လို့လည်းအာနာဘိုင်နီတန်မြတ်ရှိနေပါတယ်အသက်69နှစ်အရွယ် EMS ဟာလွန်ခဲ့တဲ့9နှစ်အတွင်းအသက်ခံရတဲ့ဒုတိယမြောက်လွတ်တော်မတ်ဖြစ်ခဲ့ပြီးနိုင်ငံရေးအသံဝန်ကလေးစားခံရတဲ့လွတ်တော်မတ်အသက်ခံရမှုကြောင့်နိုင်ငံဝန်မှတုံ့လုံဒေါသထွက်နေတာပါလွန်ခဲ့တဲ့2016ခုနှစ်ဇွန်လမှာတုန်းကလည်းလီဘာပါတီလွတ်တော်မတ်ဂျိုကော့ခ်ဆာအခုလိုပဲမဲဆန္ဒရှင်တွေနဲ့တွားရောက်တွေ့ဆုံစဉ်လက်ရဆုံးဝါရီစစ်သွေးကြတူကတနက်နေ့ပြည့်ဒါနဲ့တူတက်ခတ်ရာကတည်ဆုံခဲ့ရပူပါတယ
်ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.73 ညာပိုင်းဒိုမီတာ40 kHz 9.73 ညာပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလိုမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တန်ကမနေ့ကင်းတဲ့တွင်ဆက်လက်ကြေညာနေပါတယ်။အာဆီယံထိပ်တန်းအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အပအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အသိအကျရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကတန့်ကွက်လိုက်ပါတယ်။ဒီလနှောင်းပိုင်းကျင်းပမဲ့ထိပ်တန်းအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကိုမဖိတ်ဖို့အလက်ကျဥက္ကဋ္ဌဘရူရန်နိုင်ငံကစနေနေ့မှာတင်ဝင်ချင်ညာလိုက်ပြီးတဲ့နောက်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကချင်ညာချက်ထုတ်ပြန်လိုက်တာပါ။အာဆီယံဥက္ကဋ္ဌရဲ့ချင်ညာချက်မှာဒေသရင်းလုံခြုံရေးနဲ့စီးပင်းစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပေါ်မှုတွေအပေါ်မှာမြန်မာနိုင်ငံပြဿနာကရိုက်ခတ်လာနေတာကြောင့်အဖွဲ့ဝင်တွေစိုးရိမ်နေကြောင်းဖော်ပြထားပါတယ်။မြန်မာစစ်ကောင်စီအစနိုင်ငံရေးဌာနကမဟုတ်တဲ့သူတယောက်ယောက်ကိုသာလက်ခံဖို့တောက်ကြနေအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးနောက်တည့်မှာတည်ဝင်ကြေညာချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံကကိုစားပြုတက်ရောက်မဲ့သူနဲ့ပတ်သက်ပြီးအာဆီယံရဲ့ဆုံးဖြတ်ချက်ဟာအဖွဲ့အစည်းရဲ့အခြေခံမူတွေနဲ့ကန့်ညီမှုမရှိတဲ့အတွက်စိတ်ပျက်ကြောင်းနဲ့အပြင်းထန်ကန့်ကွက်ကြောင်းတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလဆက်အနာသိမ်းနောက်ဆက်တွဲနိုင်ငံရေးချက်တွေပေါ်နေတာကိုဖြေရှင်းဖို့ရည်ရွယ်ပြီးတော့အထူးကိုယ်စားလှယ်တူတာဝန်ပေးဖို့ပါဝင်အာဆီယံကပြီးဧပြီလထဲမှာဘုံသဘောတူညီချက်၅ချက်ချမှတ်တာဖြစ်ပါတယ်။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်နိုင်ငံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ပေါ်ဝင်တက်ဆိုင်သူတွေနဲ့တွေ့ခွင့်မရသေးတာကြောင့်အာဆီယံနဲ့နိုင်ငံတကာအတိုင်ဝန်ကလည်းဖိအားပေးနေကြတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကလူများစုမွတ်စလင်တွေကိုထိခိုက်စေတယ်လို့ဆိုတဲ့ပုံနဲ့အင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဟင်နူရီပေါ်အကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲဒက္ကာမြို့မှာစနေနေ့ကဒုတိယနေ့ဖြစ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဒီစနေနိုင်ငံရေးပါတီနှစ်ဖူးစည်းတွေကိုကိုင်ဆောင်ထားသူတွေပါဝင်တဲ့လူပေါင်း1000လောက်ဟာပထမတရက်တုန်းကရဲရင်နဲ့ဆန္ဒပြသူတွေကြားအတီးရုံဖြစ်ခဲ့တဲ့မြို့တော်ကအဓိကဗလီချောင်းနီလမ်းတွေပေါ်မှာစုဝေးခဲ့ကြတာပါ။အစ္စလမ်ဘာသာရဲ့ရန်သူတွေကြာဆုံးပါစေ၊ကျူးလွန်သူတွေကိုကျိုးဆွဲချပါဆိုတဲ့ကျိုးကျော်စံတွေကိုလည်းအော်ရချပါရဲ့။နိုင်ငံရှိခိုင်းကုမီလာခန်ကဟိန္ဒူဘာသာဝင်တွေရဲ့ဖျားချောင်းကရုပ်ထုတစ်ခုရဲ့ခြေရင်းမှာအစ္စလမ်ဘာသာဝင်တွေထုတ်မြတ်ထားတဲ့ကိုရန်ကျမ်းစာစာအုပ်တို့ကိုချထားတဲ့ပုံလူမှုကွန်ရက်မှာပြန့်နှံ့ခဲ့ရတာကနိုင်ငံအနှံ့မှာရှိတဲ့ဟိန္ဒူဖျားချောင်းတွေမှာဖြစ်စည်းခံရတယ်လည်းရှိခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစ္စလမ်ရဲ့လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌကတော့ကိုရန်ကျမ်းစာကိုဟိန္ဒူဖျားချောင်းမှာရုပ်ထုခြေရင်းမှာချထားတဲ့သူကိုအစိုးရကဖမ်းဆီးပေးဖို့နဲ့ဓာတ်ပုံတွေပြန့်နှံ့မှုအတွက်တာဝန်ရှိသူတွေကိုတည်ရန်အပြစ်ပေးဖို့တောင်းဆိုထားပါတယ်
။ဆူဒန်နိုင်ငံမှာခါတုံးမြို့တော်ကသမရနန်းတော်ရှိစနေနေ့မှာထောင်နဲ့ချီတဲ့စစ်တပ်ကိုလှုပ်လာသူတွေဆန္ဒပြခဲ့ကြပါတယ်။ဆူဒန်နိုင်ငံမှာကာလကြာရှည်အုပ်ချုပ်နေတဲ့သမရအိုမန်ဘက်ရှ်ကိုဖျောက်ချခဲ့ခြင်း2019ကစပြီးအရက်ဖက်နဲ့စစ်တပ်ဖွဲ့တွေကြားအာဏာခွဲဝေအုပ်ချုပ်နေကြတာဖြစ်ပြီးတော့အခုချိန်ထိအဆင်မပြေနိုင်ကြသေးပါဘူး။စက်တင်ဘာလထဲမှာတမရဟောင်းကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကအာနာတိန်ကိုချိုးဖောက်မှုတွေမအောင်မမြင်ဖြစ်ခဲ့တဲ့နောက်ပိုင်းအပြောင်းလဲတွေလုပ်ဖို့စစ်တပ်ခေါင်းဆောင်တွေကတောင်းဆိုပါတယ်။ဒါပေမဲ့ဒါအာနာရဖို့လှုပ်ဆောင်တာလို့အရက်ဖက်ခေါင်းဆောင်တွေကဆွဆွဲပါတယ်။အခုစနေပြပွဲကိုတမရဟောင်းဘက်ရှယ်ကိုတော်လန့်နဲ့လက်နက်ကင်အဖွဲ့တွေအပါအဝင်စစ်တပ်နဲ့မဟာမိတ်ဖြစ်တဲ့ FFC တပ်ဖွဲ့ကပြုတ်လုခဲ့တာဖြစ်ပြီးတော့လာမယ့်ဇန်နဝါရီနေ့မှာတော့ရက်ဖက်အဖွဲ့တွေကိုလူလားသူတွေကတုံ့ပြန်ဆန္ဒပြဖို့အတွက်ဆော်ထားပါတယ်။နှစ်ဖက်ပဋိပက္ခအကြောင်းအရင်းခံတွေကတော့တရားရေးဆိုင်ရာပြဿနာတွေစစ်တပ်ပြန်လည်ဖွဲ့စည်းမှုဆိုင်ရာနဲ့အာဏာရှင်ဘက်ရှိလက်ထက်ကငွေကြေးလက်ပတ်မှုရန်ရာဖြစ်သိမ်းရေးတွေဖြစ်ကြောင်းအကဲခတ်သူတွေကတုံ့တက်ကြပါတယ
်။နယူးဇီလန်နိုင်ငံမှာကနဦးထုတ်ပြန်လိုက်တဲ့ကိန်းဏ်းနေရစနစ်တရထက်မှာကိုဗစ်ရောဂါကာဝယ်ဆေးထိုးပေးသူပေါ့လူကြီးရဲ့1.5ရာခိုင်နှုန်းရှိခဲ့ပါတယ်။တင်ပေါ်ချက်ချသူတွေလည်းပါဝင်တဲ့ကာဝယ်ဆေးထိုးရေးလှုပ်ရှားမှုတွင်လူပေါင်း 4.9 ရာရှိတဲ့နယူးဇီလန်နိုင်ငံမှာတရက်ထဲလူပေါင်း 132,400 ရောက်ကိုစံချိန်တင်စစ်ထိုးပေးနိုင်ခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျက်စင်တာအာရင်းကတရက်ကိုလူ3,000ကာကွယ်ဆေးထိုးဖို့ရည်မှန်းထားတာဖြစ်ပေမဲ့မှန်းထားတဲ့အတိုင်းအစိုးရမှရဲကပြည်ခဲ့တဲ့အကြောင်း3,000ခွဲအထိစစ်ထိုးဖို့တိုးမြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာအောက်လလည်းလောက်ကစဒေတာကိုဗစ်ရောဂါမျိုးကွဲကူးစက်မှုတွေကြုံရပြီးတော့စတင်လိုက်တဲ့ကာကွယ်ဆေးထိုးရေးစီစဉ်မှုတော့ရုံးမြင့်တန်ကြားကရောအွန်လိုင်းကပါတိုက်ရိုက်ပြသခဲ့တာပါ။အောက်လကကူးစက်မြန်ဗိုင်းရပ်စ်မျိုးကွဲသစ်မတန်ခင်အချိန်ထိနယူးဇီလန်ဟာကိုဗစ်ရောဂါကူးစက်မှုမရှိတော့နေပါခဲ့ပါတယ်။အမေရိကန်ပြည်သူဂျွန်စ်ဟော့ပကင်းစ်တက်သူရဲ့ကိုရိုနာဗိုင်းရပ်စ်ရာသုတေသနဌာနရဲ့ကိန်းဂဏန်းအရနယူးဇီလန်နိုင်ငံမှာကိုဗစ်ရောဂါအတည်ပြုလူနာ4940ရှိခဲ့ပြီးသေဆုံးသူကတော့28ယောက်ရှိခဲ့ပါတယ်။
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့အဖတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာတလောငတ်မမှုတိုက်ဖြတ်ရေးမှာရှုံးနေနေကြောင်းကမ္ဘာစားနပ်ရိက္ခာနေမှာပဲကုလသမဂ္ဂကသတိပေးလိုက်ပြီးကမ္ဘာပေါ်ကအခုအညီအလွတ်အဆုံးသူတွေအတွက်စားနပ်ရိက္ခာလုံခြုံရေးတိုးတက်အောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဂျီနီဘာကနေ48လိုင်းသတင်းဆောင်ပါပေးပို့ထားပါတယ်ရှင်။ဒေသအလိုက်စာနယ်ရိက္ခာစနစ်တွေခိုင်မာအားကောင်းရေးအတွက်ထိထိရောက်ရောက်အရေးယူလှုပ်ဆောင်ဖို့နဲ့ရင်းနှီးမြှုပ်နှံကြဖို့အောက်တိုဘာလ16ရက်နေ့ကမ္ဘာစာနယ်ရိက္ခာနေ့အတွက်ပြောတဲ့မင်ကွန်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းပါတယ်။ကမ္ဘာတစ်ဝှမ်းလူပေါင်း1500နီးပါးစာနယ်ရိက္ခာမလုံလောက်မှုနဲ့ကြုံတွေ့နေရချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့ပြောဆိုချက်ထွက်လာပါတယ်။ကမ္ဘာတဝမ်းမှာပြိပခါတွေနေရွှန်ခွာဖပြေးရမှုရာသီဥတုပြောင်းလဲမှုကိုဗစ် -19 ကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေကြောင့်ငတ်မမှုပြဿနာကြီးထွားလာနေကြောင်းကုလသမဂ္ဂကသတိပေးပါတယ်။ထိခိုက်သက်ရောက်နိုင်ခြင်းအများဆုံးသူတွေထဲမှာဒုက္ခသည်တွေနောက်နိုင်ငံတွင်ပြိပခါတွေကြောင့်အိုးအိမ်ဆုံးထွက်ပြေးရသူတွေလည်းပါဝင်ကြောင်းပြောပါတယ်။2030ပြည့်နှစ်အရောက်မှာကမ္ဘာမှာငတ်မမှုပပျောက်ရေးကုလသမဂ္ဂရဲ့ရည်မှန်းချက်ကတော့ပြည့်မီမဲ့အလားအလာမရှိဘူးဆိုတာကိုလည်းကုလသမဂ္ဂကလက်ခံထားပါတယ်။ကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းလောက်ဖြစ်တဲ့လူပေါင်းတန်း3,000ဟာကျန်းမာရေးနဲ့ညီညွတ်အောင်မစားနိုင်ဖြစ်နေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကပြောပါတယ်။ဒါကြောင့်လဲကမ္ဘာတလောမှာအာဟာရချို့တက်မှုနဲ့အဝလွန်မှုပုံစံမျိုးတွေနဲ့အာဟာရမပြည့်ဝမှုတဟုန်တိုးများလာစေကြောင်းသူကပြောပါတယ်။
The pandemic has left an additional 140 million people.
ကပ္ပယောဂါကြောင့်နောက်ထပ်လူပေါင်း340လောက်ဟာလိုအပ်တဲ့ဆန္ဒရိက္ခာမရနိုင်ပါဘူး။တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့အစားအသောက်ထုတ်လုပ်မှုစားသောက်မှုနဲ့စွန့်ပစ်မှုတွေကြောင့်လည်းကမ္ဘာကြီးအတွက်ဆုံးရှုံးမှုတွေများစေပါတယ်။ကျွန်တော်တို့ရဲ့သဘာဝအရင်းအမြစ်တွေရာသီဥတုနဲ့သဘာဝပတ်ဝန်းကျင်အပေါ်မှာလည်း PR ပေးမှုဖြစ်စေပြီးတစ်နှစ်ကိုဒေါ်လာထရီလီယံနဲ့ချီကုန်ကြစေပါတယ
်။ World Food Day ကမ္ဘာစားနပ်ရိက္ခာနေ့ဟာဆိုရင်ကုလသမဂ္ဂရဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကို1945ခုနှစ်အောက်တိုဘာလ16ရက်နေ့ကကနေဒါနိုင်ငံကွီဘက်မြို့မှာစတင်ဖွဲ့စည်းခဲ့တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်ပါတယ်။ကမ္ဘာတဝန်းကနိုင်ငံ150ကျော်တို့မှကမ္ဘာစားနပ်ရိက္ခာနေ့အထူးအခမ်းအနားတွေပြုလုပ်ကြောင်းFAO ရဲ့အစည်းအဝေးဆိုင်ရာအကြီးအကဲတာဝန်ရှိသူ Patrick Jackson ကပြောပါတယ်။ဒီနေ့အတွက်အဓိကအကြောင်းအရာကတော့လူသားတိုင်းအတွက်လက်လန်းမီပြီးအာဟာရပြည့်ဝတဲ့ဆန်းနဲ့ရိတ်ခါရရှိရေးအတွက်စိုက်ပျိုးရေးရိတ်ခါစနစ်တွေကိုအသွင်ပြောင်းရေးဖြစ်တယ်လို့သူကပြောပါတယ်
။ With an ever growing population,
expected to reach 10 billion by 2050.
စီစဉ်ပြလူရည်ဒေါ်လာနဲ့အတူ2050ခုနှစ်အရမှာလူရည် 7 billion အထိရောက်မယ်လို့ခန့်မှန်းထားပြီးကျွန်တော်အနေနဲ့ကမ္ဘာကြီးကိုကျွေးမွေးနဲ့ကမ္ဘာကြီးကိုဆောက်ရှောက်ဖို့လိုအပ်ပါတယ်။ဒါဆိုရင်ရေးပေါ်အခြေအနေတွေကိုတုံ့ပြန်ကန့်ကွက်မှုတွေမဟုတ်တော့ပါဘူး။ရည်ရှိတဲ့ခိုင်မာရေးတွေတည်ဆောက်ဖို့ဖြစ်ပြီးကျွန်တော်တို့ရဲ့စားနပ်ရိက္ခာထုတ်လုပ်မှုနဲ့စားသုံးမှုပုံစံပြောင်းလဲရေးဖြစ်ပါတယ်
။ရာသီဥတုပြောင်းလဲမှုနဲ့တခြားသောဒဏ်တွေနဲ့ပိုပြီးအလိုက်တင်ပြောင်းလဲနိုင်မဲ့စိုက်ပျိုးရေးစနစ်တွေကိုပြောင်းလဲရေးတွတ်တံအောင်လုပ်ကြဖို့လဲကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကအကြံပြုထားပါတယ်ရှင်။ထိုင်းနိုင်ငံရှင်နောင်းမှာမြန်မာနိုင်ငံသားတချို့ဖမ်းခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ရအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ပါနန်းမြို့ကကုန်းလောင်ယုံတလုံးမှာမြန်မာနိုင်ငံသား16ဦးကိုလူကုန်ကူးသူတွေက3ရက်တာပိတ်လောင်ထားတဲ့အတွက်ပဝန်းကျင်ကသတင်းပေးတာကြောင့်အနာပိုင်တွေကအောက်တိုဘာလ16ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။ဒီရက်ပိုင်းမှာပဲထိုင်းတောင်ပိုင်းမှာဖမ်းမိသူတွေ100ကျော်ရှိပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကွတ်တောင်မြို့ကနေလူကုန်ကူးသူတွေကလှေနဲ့ခေါ်ဆောင်လာပြီးရနောင်းဘက်ချမ်းကကုန်လောင်ရုံကောင်းတစ်ခုမှာမြန်မာနိုင်ငံသား16ဦးကိုပိတ်လောင်ထားခဲ့တာပါမြန်မာနိုင်ငံသားတွေဟာ3ရက်ကြာကုန်လောင်ရုံမှာပိတ်လောင်ခံရပြီးအစာရေစာရှာဖွေဖို့အတွက်အနီးနားကိုထပ်ဖို့ကြိုးစားရင်းနဲ့အနီးနားကလူတွေကတွေ့ရှိသွားတာကြောင့်အာဏာပိုင်တွေကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တောခတ်ပြီးပိတ်လောင်ခံရတဲ့ကုန်းလောင်ရုံဟောင်းထဲကိုချိုးဖျက်ပြီးအာဏာပိုင်တွေကရှာဖွေရမှာမြန်မာနိုင်ငံသား16ဦးကိုတွေ့ရှိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။သူတို့ကအဲ့မှာပြောရမယ်ဆိုလို့ချင်းပွဲသားလေနဲ့ပဲခေါ်ပြီးတော့ခိုးဝင်လာတာအဲ့ဒီပါကမန်ရာကဒီကျွန်တော်အပိုင်ထဲမှာပဲဒီကျွန်တော်တို့စပန်ဘလာတို့ပါကမန်ဆိုတာအဲ့ဒီဒီမှာရှိတဲ့ဟိုပါပေါ့အဲ့တော့ဆိုရင်ဗျာပြောမှဆိုရင်ဟိုကလောဘာတွေလောဘာစည်းတွေကိုဝယ်တဲ့ဒိုင်ပေါ့အဲ့ဒီမှာ900ပေါ့သူကအဲ့900လောဘာတွေကိုဝယ်တဲ့900အပြက်ကြီးအဲ့900ပြက်ကြီးတွေမှာဒီလူတွေကိုထားရတာထားရပြီးတော့သူတို့ဟိုဟလာသူတို့ချိတ်ဆက်ရှိမှာပေါ့လေအဲ့လိုတဲ့စိတ်မှာဒါပေမဲ့အစင်မပြေတော့ဘာလည်းမသိဘူးသုံးရကြတော့တာဟိုဝယ်တာထားရတာ
ဟုတ်အ
ဲ့တော့အဲ့မှာအဲ့ဒီမြန်မာရှိတဲ့လူတွေထဲမှာတချို့ကအပြင်ကိုအစားစားထွက်ဝယ်ပါ냐ပေါ့အဲ့လိုလုပ်တဲ့အခါကျတော့အဲတရက်လူရက်ပြေးတယ်တရက်လူရက်ပြေးတော့မသိနေတော့အဲဒီပေါ့ဟိုစားကိုသက်ဆိုင်ရအောင်အကြောင်းကြားလိုက်တာအဲဒီအချိန်မှာဝင်စစ်လို့မတရားကိုမိတရားကိုမိတဲ့လူတွေအားလုံးဆက်ချောက်အောင်မိ
မောထောင်နယ်စပ်မှာတော့တရားမဝင်ဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား34ယောက်ကိုလည်းအောက်တိုဘာလ14ရက်နေ့ကထိုင်းအနာပိုင်တွေကဖမ်းဆီးခဲ့တယ်လို့ပကြုတ်ကရင်ကန်ပြည်နယ်ထဲမှာတော့အောက်တိုဘာလ15ရက်နေ့ကလူ20ကျော်ကိုထပ်ပြီးဖမ်းဆီးခဲ့ပါတယ်။နေ့စဉ်နှီးပါလို့ထိုင်းမြန်မာနယ်စပ်တွေကလူကုန်မှုသမားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဖမ်းမိနေတဲ့အတွက်ဒီလတွေအတွင်းဖမ်းဆီးခံရသူ9000တက်မနည်းရှိနေပြီဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။ထိုင်းတောင်ပိုင်းနယ်စပ်တစ်လျှောက်မှာကီလိုမီတာရှည်လျားတာကြောင့်လုံခြုံရေးအားနည်းတဲ့တောလမ်းတွေဝင်ပေါက်တွေလည်းရှိတာပါ။ထိုင်းအနာပိုင်တွေအနေနဲ့လုံခြုံရေးတွေချထားတဲ့ကြားပါပဲ။နေ့စဉ်အထောက်ထားမဲ့မြန်မာတွေဝင်လာနေကြပါတယ်။တချို့လည်းနေဆက်မှာပဲဖမ်းမိကြသလိုတချို့လည်းနေဆက်တွေကိုဖျက်ကျော်ပြီးမှထိုင်းနိုင်ငံရဲ့အတွင်းပိုင်းမှာဖမ်းမိနေတာတွေလည်းရှိနေပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းပတ်ဆင်ခဏတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရေးဆုံးတော့မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေကိုသတင်းပတ်တိုင်းစူးစီးတင်ပြနေတဲ့အပတ်စဉ်တို့အတန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
တခြားသောစိတ်အားပံ့ပိုးမှု
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို foundation hero တွေကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပရိပခဖြစ်ပွားမှုတွေမြင့်တက်လာတာဟာစစ်ပေးဆောင်စခန်းတွေမှာရှိတဲ့အမျိုးသမီးတွေရဲ့ဘဝကိုဘလို့ကျိုးသက်ရောက်မှုတွေရှိတယ်လဲဆိုတာသိနိုင်ဖို့ရှမ်းပြည်နယ်ကိုသွားခဲ့ပါတယ်။အဲ့ဒီသားရဲ့စစ်ပေးဆောင်စခန်းတွေမှာတော့အခန်းချင်းတွေမှာမိသားစုတွေနဲ့ဆက်ချက်တည်တည်နေနေရပါတယ်။မိသားစုရဲ့တည်နိုင်မှုအတွက်လောက်ကင်ရဖို့ရုန်းကန်နေရတဲ့အမျိုးသမီးတွေရဲ့အခက်အခဲတွေဟာလည်းလက်လို့ရှုခံထားရပါတယ်။ဒီဆောင်မအပြည့်စုံကိုနားဆင်နိုင်ပါပြီရှင်။
ကျတဲလာတဲ့အခန်းချင်းလေးထဲမှာဒခွန်ချာနဲ့သူ့ကလေး၄ယောက်နေထိုင်ပါတယ်။စားဖို့နေရေးခက်ခဲလာတဲ့သူ့မိသားစုအခြေအနေကြောင့်ရိတ်ခါကိုချွေသားစားတောက်နိုင်မှုဒခွန်ချာတယောက်ထမင်းလျှော့စားဖို့ဆုံးဖြတ်လိုက်ရပါတယ်
။ခုဒီနိုင်ငံရဲ့လေဆိုးလာတဲ့ဒီရောဂါလေးပြန် မကြောက်တဲ့ဘူးဆိုတော့ခုပါဒီမှာတော့ဘောင်မထဲလို့မရတဲ့ဘူးပေါ့တလားမလားတဘာပဲပိတ်ထားမှဒီမရှိရင်လည်းအဲစင်းဒီပါဒီအဲချော့ပြီးမှစာနေရတဲ့အချင်းတော်မှရောက်လာပြီပေါ့
ဒခွန်ချာနဲ့သူ့မိသားစုကရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့ပေါ်စပေးဆောင်စခန်းတစ်ခုကစပေးဆောင်မိသားစုဖြစ်ပါတယ်2012ကသူတို့ကြေးရွာဖြစ်တဲ့နတမုံကြေးရွာနာမှာစစ်တပ်နဲ့ကချင်တိုင်းဒေသလက်နက်ကိုင် KIA တပ်ဖွဲ့တွေချာမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်သူတို့ဟာကြေးရွာကိုစွန့်ခွာခဲ့ရပါတယ်။အခုကိုက်ခိုင်မြို့ပေါ်က KBC ကပ်မွားမှာစစ်ဆောင်နေတာ9နှစ်ရှိနေပါပြီ။စစ်ဆောင်ဖြစ်ကလေးကအလုံးမရှိတော့ဘဲအဝိရှော်ချန်ရှင်းလို့မြို့ပေါ်ကအိမ်တွေမှာကြောင်ဝါကြပန်းလုတ်ကန်ရပြီးအရွယ်မရောက်သေးတဲ့သားသမီး၄ယောက်နဲ့အိမ်အောင်တာဝန်တွေကိုကြားကန်ထားရသူပါ။သူမအမျိုးသားဆုံးပါပြီးနောက်ပိုင်းနိုင်ငံရေးနဲ့ကိုဗစ်အခြေအနေတွေကြားမှာဒုက္ခပင်လည်းဝင်နေရပါတယ်
။ဒီမှာကြောက်သူပဲတောင်ဦးကြီးလုပ်နေတဲ့ဆမကောင်းရမယ်ဆိုကောင်းကလည်းဘယ်ထက်လက်ရမှန်မှန်လည်းမကြည့်တယ်လို့ခံစားရတယ်ဆမ။ကိုယ့်ရဲ့ချက်လန်းချက်ဘလူးရင်းဆိုင်ပြီးမှဘလူးကျော်လွားနိုင်မလဲပေါ့အဲ့လိုမျိုးစဉ်းစားလာတောင်းတောင်းမကိုက်တယ်ဆမ။ဒီလေးတွေလည်းမင်းကလေးဒီပဲဆိုတော့မျိုးပေါ့ဆမ။ကြောင်လည်းပဲဘယ်တက်ရမလားမတက်ရဘူးလားကလေးအတွက်ကလေးဒီရဲ့တူချင်းစီရဲ့ကလေးဒီရဲ့အပေါ်မှာလည်းစဉ်းစားခက်မျိုးမျိုးပေါ့
မိခင်တူရဲ့တောကတွေကိုကြားခဲ့ရတာပါစစ်ပေးဆောင်စခန်းမှာဒေါခွန်ကြာလိုသားသမီးတွေနဲ့အတူကိုအားကိုကိုပြီးရုန်းကန်နေထိုင်နေရသူတွေကအများပြားရှိနေပါတယ်စစ်ပေးဆောင်စခန်းကိုပုံမှန်ထောက်ပံ့တာတွေရှိပေမဲ့စစ်ပေးဆောင်မိသားစုတွေအတွက်မလုံလောက်ကြပါဘူးဒါကြောင့်ကြောင်ဝါကြပန်းလုတ်ကန်ငွေရှာရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ2012ဝင်းကျင်ကစစ်တပ်နဲ့ကချင်တိုင်းဒေသလက်နက်ကိုင် KIA တို့ကြားတိုက်ပွဲဖြစ်ပွားမှုတွေ2015ဝင်းကျင်ကကိုကလန်လက်ကိုင်အဖွဲ့ MMDAA နဲ့မြန်မာစစ်တပ်အကြားဖြစ်ပွားတဲ့တိုက်ပွဲတွေစတဲ့စစ်တပ်နဲ့ဒေသခံတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားပြည်ပခဖြစ်ပွားမှုတွေကြောင့်နေရဲစွန့်ခွာပြီးစစ်ပေးဆောင်ခဲ့ရသူပြည်သူတွေများပြားခဲ့ပါတယ်စစ်ပေးဆောင်စခန်းအတွင်းကအမျိုးသမီးတွေဟာသူတို့ရှိရင်းနဲ့မိသားစုအနာဂတ်အတွက်မတိကျမရေရာမှုတွေကိုခံစားနေကြရပါတယ်
ဒီမှာကျတော့အခုလောလောဆရာအင်္ဂါအဲ့လိုမျိုးကြီးရှက်ထက်မှတင်နေရပေးနေတယ်ဆိုတော့ကွာဝမ်းမွေးရလဲစိတ်အဆင်မပြေရှက်မွေးတာလဲအဆင်မပြေဘူးဆိုတော့အဆင်မပြေတာဒီများနေဒီမှာကျတော့သူများနေရဆိုတော့လည်းကွာဘင်းညာပဲတွားတွားအာနာတယ်ဘာပဲတွားယူချင်းတစ်ချောင်းတော့ဖုတ်ဖို့လဲအာနာတယ်ကွာလည်းဝေတုံးရတာလဲရေးကြီးတယ်ဆက်ဆန်ချမယ်ဆိုတော့လည်းဒီကလည်းအခုကျတော့နိုင်နိုင်ရင်းနဲ့ယောဂာနဲ့ဆိုတော့လည်းဒီနေ့ဆိုဘူးဆိုးသွားပြီပြရမှာတင်ရတဲ့လုပ်အားလည်းခေါ်ကြဘူးအဲ့လိုမျိုးနဲ့
ကုခိုင်မျိုးနံပါတ်ကဆစ်ဆောင်စခန်းကဆစ်ဆောင်အမျိုးသမီးဒေါ်ရယ်ဆန်ဖြစ်ပါတယ်သူ့ရဲ့ရွာမှာကိုပိုင်ယာမီနဲ့လုပ်ကန်စားတောက်ချင်နေသူဖြစ်တာကြောင့်သူကအိမ်ပြန်ချင်နေသူတယောက်ပါအိမ်ပြန်ဖို့မျှော်လင့်ရင်ဆစ်ဆောင်စခန်းမှာကြိုးစားနေထိုင်နေတာ10နှစ်ကြာခဲ့ပြီဖြစ်ပါတယ်ဖေဖော်ဝါရီ1ရက်နေ့ဆစ်အာနာတင်ပြီးရဲ့နောက်မှာတော့သူမတို့မျှော်လင့်ချက်တွေပျက်စီးခဲ့ရပါတယ်ဆရာနာသိပြီးနောက်စစ်တပ်နဲ့ဒေသခံတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားအကြောပြန်စစ်ပွဲတွေကျင်းပလာတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတစ်ခွင်မှာစစ်ပေးဆောင်ဥယျာဉ်တွေလည်းတိုးလာနေပါတယ်။စစ်ပေးဆောင်စခန်းတွေတိုးလာတယ်လို့မူရင်းရှိနေတဲ့စစ်ပေးဆောင်စခန်းတွေမှာလည်းလူဦးရေကများလာပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာလည်းရှမ်းလက်နက်ကိုင်နှစ်ဘွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့နေမြေလူတိုက်ပွဲတွေကြောင့်လည်းဒေသခံထောင်ပေါင်းများစွာဟာနေရဲစွန့်ခွာတိတ်ဆောင်နေကြရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာတော့စစ်ပေးဆောင်ဥယျာဉ်က18000ကျော်ရှိနေလို့စက်တင်ဘာ19ရက်ကထုတ်ပြန်တဲ့ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာသတင်းလွှာမှဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတစ်ခွင်မှာတော့ကြောင်မဲမြို့နဲ့မူဆယ်မြို့မှာစစ်ဆောင်စခန်းအစ်စ်တွေရှိလာပါတယ်။အရင်ကရှမ်းပြည်နယ်မြောက်ပိုင်းမှာမန်တုံမြို့နံမတူမြို့ကုတ်ခိုင်မြို့တိန်နီမြို့နဲ့နန်ခမ်းမြို့နယ်တွေမှာစစ်ပေးဆောင်စခန်း30ဝန်းကျင်ရှိပေမဲ့အခုတိုးလာတဲ့စစ်ပေးဆောင်စခန်းတွေနဲ့ပေါင်းရင်ရှမ်းမြို့မှာ IDV ကန့်35ခုအထိရှိလာပါတယ်။အင်ဂျီပေါင်း6000နီးပါးကလူရေပေါင်း2000နီးပါးဟာစစ်ပေးဆောင်စခန်းတွေမှာနေထိုင်နေရတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းစစ်ပေးဆောင်ကော်မတီကသိရပါတယ်
။နန်တုကကြီးရွာကိုရောက်လာနေဒီနန်တုကကျင်းမှလည်းစက်ပွေးတွေတော့တအားဖြစ်တယ်ပေါ့လေနော်။ဒါမဲ့ဒီမလို့ရဲ့ဒီဆေးဆောင်ခန်းကနေထွက်ပြေးရတဲ့အခြေအနေမျိုးတော့ပြန်မရှိတော့ဘူးပေါ့။ဒါမဲ့တိုက်ပွဲကြီးလည်းဖြစ်တယ်ပတ်ဝန်းကျင်နေမှာလည်းတိုက်ပွဲကြီးကဖြစ်တယ်အခုလည်းဒီမလို့ကတပ်ခန်းနေနေနေကြီးရယ်ပေါ့လေနော်။ဒီခါလေးတပ်ခန်းကနေလက်နေကြီးတန်နေထွက်တာဒီလေဒီမလို့စားနေရနေပေါ့လေ။ဒါမဲ့ဒီမလို့ကဒီအနေနဲ့ကျမတို့ဒီမှာချက်နေပြတတ်တယ်လို့လည်းနော် 崩溃之路才差点嘛就差点在这里的啊怎么办你的啊家里请家的崩溃之路为什么没开了你去吧。
ကခိုင်မျိုးနပတ်ကကြီးရွာကစစ်ဆောင်စခန်းတာဝန်ခံဒေါ်မာရီယန်ကသူတို့နေထိုင်ရတဲ့အခြေအနေကိုပြောပြခဲ့တာပါစစ်ဆောင်တွေဟာစစ်ဆောင်စခန်းကိုရောက်လာပြီးမဲ့စစ်ကြုံကြုံမှုမရှိဘဲတောက်ဆိတ်တွေနဲ့နေထိုင်နေကြရပါတယ်အခုဆိုစစ်ပရိပခတွေကပိုဆိုးလာနေပါတယ်စခန်းညှိနှိုင်းရေးနဲ့စီမံခန့်ခွဲမှု CCCM အဖွဲ့ကတာဝန်ရှိအဖွဲ့ဝင်တဦးနဲ့တို့အတန်ကမေးမြန်းဖြစ်ခဲ့ပါတယ်
နောက်ထပ်ဒီလိုမျိုးတော့အချင်းအဲ့လိုမျိုးတော့ဖြစ်နေလို့ဆိုလို့ရှိရင်ကျွန်တော်အမျိုးသမီးတွေအမ်တချို့အမင်းကြီးတွေရောပေါ့နော်အဲဟိုဆိတ်ဆိတ်တွေကဆိတ်ပြတ်ပြီးတော့ကျွန်တော်ပညာရင်းတော့ကောင်းကောင်းမွန်မွန်မကျေစားနိုင်ဘူးအခုအကြောင်းလည်းမတက်ဘူးဆိုလို့ရှိရင်အင်ဂျင်ကလေးတွေကတော့အကြောင်းအဲတောင်းပညာလေးကိုစိတ်မဝင်စားပေမဲ့အဲသူမိမိရဲ့အင်ဂျီရဲ့ပြဿနာအမိဘကိုကိုယ်ညီနေဖြစ်တဲ့အဲလမ်းကြောင်းလေးရှာလို့မရပညာရေးကိုလည်းဆက်ပြီးတော့တိုးတက်အောင်ရှာဖြစ်လို့မရဖြစ်လာတဲ့အချိန်မှာအဲပေါ့မင်းကလေးရောလူမျိုးကံတမဆိုလို့ရှိရင်လည်းအဲဆက်ဆက်စစ်အင်ထောင်ကြတဲ့ပြဿနာမျိုးတွေဒါမတူနေတဲ့အင်ထောင်တွေဖြစ်နေတာမျိုးပေါ့နော်အဲ့လိုမျိုးတွေလည်းရှုပ်ထွေးမှုရအများကြီးဖြစ်လာနိုင်တယ်အဲ့ဒါကြတော့အခုကျွန်မရဲ့စိတ်ဘုံကြောင့်လည်းဒီ trauma ကြောင့်လည်းဖြစ်နိုင်တယ်ပေါ့နော
်စစ်ပွဲတွေဆက်ဖြစ်နေမယ်အခုတက်ပေါ်ပြီးနှစ်ကာလရှည်ကြာစစ်ဆောင်တွေအဖြစ်နေနေရမယ်ဆိုရင်အမျိုးသမီးတွေရဲ့စိတ်ဒဏ်ရာတွေကထပ်ပေါက်မရှိဘဲအခြေအနေတွေပိုဆိုးလာနိုင်တယ်လို့ဒုအတန်ကသူကဆက်ပြောပါဗျ။လက်ရှိအခြေအနေမှာလည်းစိတ်မလုံခြုံမှုနဲ့စိတ်ဒဏ်ရာတွေကရှိနေကြပါပြီ။စာဝန်ကြီးရဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကကူညီထောက်ပံ့တာတွေရရှိပေမဲ့စစ်ဆောင်တွေအတွက်လုံလောက်မှုမရှိပါဘူး။အခုဆိုတိုက်ပွဲတွေနဲ့ကိုဗစ်ရောဂါအခြေအနေတွေကြားမှာပို့ဆောင်ရေးလမ်းကြောင်းတွေနှောင့်နှေးတာမျိုးကြောင့်ထောက်ပံ့မှုတွေနှေးသွားတာအချိန်မီမရောက်တာတွေဖြစ်လာပါတယ်။နှစ်လပေါင်းမှတစ်ခါသာထောက်ပံ့မှုရရှိရတွေ၊ဈေးခါပြက်လက်တာတွေရှိလာလို့လူဦးရေတိုးလာပေမဲ့ထောက်ပံ့မှုတွေတိုးမလာတာကြောင့်မျှဝေယူနေရတာတွေလည်းရှိလာပါတယ်။ပို့ဆိုးလာတဲ့စားဝတ်နေရေးတက်တင်းမှုတွေကြောင့်အိမ်တော်တာဝန်ယူထားရတဲ့အမျိုးသမီးတွေဟာစိတ်ဖိစီးမှုတွေခံစားလာရပါတယ်။နောက်ထပ်စိန်ခေါ်မှုတစ်ခုကတော့နေထိုင်ရေးပါ။ဆစ်ဆောင်စခန်းတွေကကျဉ်းကျပ်တဲ့အခန်းတစ်ခုအတွင်းမှာမိသားစုတွေနဲ့ကာလရှည်ကြာအတူနေထိုင်ရတာကအမျိုးသမီးတွေအတွက်စိတ်မသက်မသာဖြစ်လာရပါတယ်။စစ်ဆောင်အမျိုးသမီးတို့အင်ခွန်ကိုင်ကတော့လွတ်လွတ်လပ်လပ်နေထိုင်နိုင်တဲ့သူ့ရဲ့နေရည်ဒေသကိုအမြန်ဆုံးပြောင်းချင်တယ်လို့ဆိုပါတယ်
။တခါတလေတော့ကိုယ့်အရည်အချင်းနဲ့ကိုယ့်ရဲ့အတတ်နိုင်တဲ့လောက်လေးနဲ့ဒီစီးပွားရေးလေးပါလေပေါ့နော်။အဲ့လိုမျိုးလောက်ကန်ဟိတိဟိရဲ့အဲ့လိုမျိုးရောင်းတဲ့ဟာမျိုးတွေလေစိတ်ဝင်စားတယ်ဒီနိုင်ငံရဲ့ဒီလုံးဝဒီနင်းချမ်းသွားမယ်ဆိုတော့ဒီပြန်ချင်တဲ့စိတ်တော့ရှိတာပေါ့ယူမဆိုရင်အပြည့်အနံမိုးတွေကအစဝေစားစရာမလိုလေ
စပီးဒုက္ခတဲ့အဖြစ်ဆစ်ဆောင်နေတာဆယ်နှစ်ကြာနေပြီဖြစ်တဲ့ဒေါ်ရယ်ဆန်ကတော့သူ့အနာဂတ်ကိုစဉ်းစားမိရင်စိတ်ဖိစီးမှုတွေခံစားလာရပါတယ်သူဟာငြိမ်းချမ်းရေးရရှိနိုင်မှုမျှော်လင့်ဆောင်စားနေသူတွေထဲကတူဖြစ်ပါတယ
်ဒီမဘွားကဒီလိုနဲ့ဆစ်ဆောင်နေတဲ့ကွာအဲ့လိုမျိုးဆက်ပြီးမှနေရမှာလားဘလို့အခြေအနေဘလို့မျိုးနေရမှာအနေရမယ်မိရမမကြီးအဲ့လိုမျိုးကြတော့တွေးနေတာပေါ့ဆမစဉ်းစားနေတာပေါ့ကွာတခါတလေအဲ့လိုမျိုးလိုက်စဉ်းစားကြည့်ဆိုတော့ညဆိုအဲ့လိုတော့မလာဘူးကွာလေတခါတလေစဉ်းစားတွေးရညကြည့်ဆိုတော့တွေးတူးကြည့်ဖြစ်လာတာနဲ့ဆိုလဲဒါလေးတော့ခံစားချက်ကြီးကြတော့များတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်တန်လှန့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာအပြင် SoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးတင်ထားပြီး Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Judel 70B Asia Bing Judu channel 13တမမဟုတ် Thaicom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ18ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ51 kHz 5809တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ VOA ရဲ့အပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့
တခြားသောစိတ်အားပံ့ပိုးမှုပြည်ပမှာရှိတဲ့ပြည်သူပြည်သားများအတွက်ပေါ့နော်ဒီစိတ်မိတ်ဆာရဲ့အပြည့်အခံတွေရတဲ့ပြည်သူပြည်သားများအတွက်စိတ်ခွန်အားပေးနိုင်တာကတော့ဒါကတော့တိုင်းတာလို့မရဘူးပေါ့တံပိုးဖြတ်လို့မရဘူးကျွန်တော်တို့လှူရှားမှုတွေတရား
အမေရိကန်ပြည်တော်စုတဝမ်းရန်ပုံငွေရှာဂီတပွဲတွေချင်ပါနေတဲ့ဂီတပညာရှင်စောင့်လှိုင်တဲ့မိ мян ခံမှာနားဆင်ကြရပါမယ်ရှင်အခုရေဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်တစ်ခုနားဆင်ကြရအောင်ပါကဘာတလုံးမှာရင်ဆိုင်နေကြရတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပြဿနာတွေကိုမြန်မာအခြေအနေနဲ့ဆက်နွယ်ပြီးဆိုင်းယာနယ်ပယ်ကလက်တွေ့လောက်ကင်နေကြသူတွေပညာရှင်တွေနဲ့ဆွေးနွေးတင်ပြမှာပါဒီသတင်းပတ်မှာတော့နိုဘယ်ငြိမ်းချမ်းရေးဆုနဲ့ဆက်နွယ်နေတဲ့လွတ်လပ်စွာဖော်ပြခွင့်အကြောင်းကိုတင်ပြပါမယ်ဒီနေ့အတွက်ငင်းချမ်းယေစုကိုသတင်းစာဆရာနှစ်ယောက်ချီးမြှင့်ခံရတာကအထူးကြပါတယ်။လွတ်လပ်စွာဖော်ပြခွင့်အတွက်တိုက်ပွဲဝင်နေကြတဲ့သတင်းစာဆရာတွေကိုကိုးစားပြုပြီးသူတို့နှစ်ယောက်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။လွတ်လပ်စွာဖော်ပြခွင့်နဲ့မြန်မာနိုင်ငံအခြေအနေတွေကိုဒီသတင်းပတ်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာကဏ္ဍမှာဦးတင်မောင်တန်တင်ပြထားပါတယ်ရှင်။
နိုဘယ်ငြိမ်းချမ်းရေးဆုကိုဆုရွေးချယ်ရေးကော်မတီကသတင်းစာဆရာနှစ်ယောက်ကိုချီးမြှင့်လိုက်တယ်လို့ပြီးခဲ့တဲ့ပတ်ကကြေညာခဲ့ပါတယ်ဖိလစ်ပိုင်ကမာရီယာရက်ဆာနဲ့ရုရှားကဒီမီထရီအန်ဒရိုယေဖစ်မူရာတော့ဖ်တို့နှစ်ယောက်ဟာ2021နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိသွားကြတာပါလွတ်လပ်စွာဖော်ပြခွင့်ဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကနဦးလိုအပ်တဲ့အခြေအနေတွေဖြစ်ပြီးဒါကိုအခုကကာကွယ်တိုက်ပွဲဝင်ခဲ့ကြတဲ့အတွက်ချီးမြှင့်တာဖြစ်တယ်လို့ကော်မတီကကြေညာပါတယ်ဒီမိုကရေစီနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဟာကမ္ဘာတလွားနောက်ဆက်အချိန်ချောက်ခံနေရတဲ့အချိန်မှာလွတ်လပ်စွာဖော်ပြခွင့်ဆန်ကိုကင်ဆယ်ရက်တည်နေကြတဲ့သတင်းစာဆရာတွေအားလုံးကိုသူတို့နှစ်ယောက်ကကိုးစားပြုပါတယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီကတုံ့တက်ထားပါတယ်။ဒီကြလွတ်လပ်အချက်လက်ပေါ်အခြေခံတဲ့စာနယ်ဇင်းအယူအဆဟာအာဏာအလွဲသုံးစားပြုမှု၊လိင်ညာမှုနဲ့စစ်ဝါဒဖြန့်မှုတွေကိုစန့်ကျင်ရမှာအရေးပါပါတယ်။လွတ်လပ်စွာဖော်ပြခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်တွေဟာသတင်းချက်လက်တွေနားလည်သိရှိတဲ့လူလူဖြစ်ပေါ်လာဖို့တည်ကြစေတယ်လို့နိုဘယ်ဆုကော်မတီကယုံကြည်တဲ့အကြောင်းအဲ့ဒီခွင့်ရေးတွေဟာဒီမိုကရေစီစစ်နဲ့ပဋိပက္ခမြတ်တားဆီးရေးအတွက်ကနဦးလိုအပ်ချက်တွေဖြစ်ကြပါတယ်လို့လည်းဆိုလိုက်ပါတယ်အခုလိုသတင်းစာဆရာနှစ်ယောက်ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာဟာအဲ့ဒီအခြေခံခွင့်ရေးတွေပေါ်ခုခံကာကွယ်ရေးအရေးကြီးပုံကိုမီးမောင်းထုတ်ပြဖို့ရည်ရတာဖြစ်ပါတယ်လို့လည်းဆုရွေးချယ်ရေးကော်မတီကပြောပါတယ်နိုင်ငံတွေရဲ့တိုးတက်မှုနဲ့လွတ်လပ်စွာဖော်ပြခွင့်ကဘလို့များဆက်ဆက်နေပါတည်းအမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကိုကျွန်တော်အခုလိုမေးကြည့်ပါတယ်ဦးအောင်မျိုးမင်းခင်ဗျာလွတ်လပ်စွာဖော်ပြခွင့်ဟာနိုင်ငံတစ်နိုင်ငံအတွက်ဘာကြောင့်အရေးကြီးသလဲဘလို့အရေးကြီးသလဲ
ဟုတ်ကဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအခြေခံကျတဲ့လူ့ခွင့်တရားလို့အပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာစာတမ်းရဲ့အပိုက်19မှာဖော်ပြထားပါတယ်ဘာကြောင့်အရေးကြီးလဲဆိုတော့လူတွေမှာတယောက်နဲ့တယောက်မတူညီသောအတွေးခေါ်တွေရှိပါတယ်။မတူညီသောအတွေးခေါ်တွေကနေပေါင်းဆက်ပြီးတော့ကျွန်တော်တယောက်စီကနေတယောက်လေ့လာနိုင်တယ်။တယောက်ကိုတယောက်နားလည်မှုတွေတည်ဆောက်နိုင်တယ်။နောက်တစ်ခါမတူညီတဲ့ကြားထဲမှာဘယ်လိုမျိုးနည်းနဲ့ကျွန်တော်ရှင်းသင်းနေထိုင်နိုင်မလဲ။ကိုယ်ယူဆချက်ကိုအနောက်ရှေ့ရှင်းရှင်းနဲ့ပြောနိုင်မှုအတွက်အထူးရည်ကြီးပါတယ်။တစ်ချိန်တည်းမှာပဲပြည်သူလူထုတွေကထပ်ဖို့ပြောဆိုခွင့်နဲ့မကဘဲနဲ့မိမိပါဝင်ခြင်းမှာဖြစ်နေတဲ့အကြောင်းအရာတွေကိုတည်င်းနေကိုလွတ်လပ်စွာသိရှိနိုင်မှသူတို့ရဲ့ပုံကိုရေးရဖြစ်စေမိသားစုရဖြစ်စေနိုင်ငံတော်ရဲ့လှုပ်ဆောင်မှုတွေကိုသိရှိပြီးတော့เนาะပါဝင်ပြီးတော့လှုပ်ဆောင်နိုင်မှုအတွက်လူအပ်တာကြောင့်မလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အတူ တည်မြားရရှိခွင့်ကလူသားတိုင်းလူသားတိုင်းအတွက်အထူးအရေးကြီးသောအချက်ဖြစ်ပါတယ်ခင်ဗျာ
။များသောအားဖြင့်တော့အုပ်ချုပ်သူတွေကလွတ်လပ်စွာပေါ်ပြခွင့်ကိုသိပြီးမကြိုက်တတ်ပါဘူး။ဒါပေမဲ့အုပ်ချုပ်သူတွေအတွက်ကရောလွတ်လပ်စွာပေါ်ပြခွင့်ဆိုတဲ့ပြည်သူလူထုရဲ့အခွင့်အရေးကအကျိုးမပြုနိုင်ဘူးလား
။ဟိုတကယ်လို့များဟိုပွင့်လင်းမြင်သာမှုမရှိဘဲနဲ့နော်အယူအဆတွေအញ្ញံကိုဖုံးလွှမ်းပြီးတော့ကျွန်တော်တို့အုံနောက်ကိုပိတ်ဆို့ထားခံတည်လို့ရှိရင်မလိုလားအပ်တဲ့သတင်းမှားတွေရဲ့ပြောဆိုမှုတွေဝါဒပြမိုင်းသွေးမှုတွေဖြစ်သွားနိုင်တယ်။အဲ့တော့တကယ်လို့သာလူလက်စာထုတ်ဖို့ပြောဆို권နဲ့မှန်ကန်တဲ့သတင်းတွေရယူပိုင်ခွင့်ဒါတွေရှိမယ်ဆိုရင်အလုံးပိတ်ထားတဲ့လူပေါင်အတိုင်းဝိုင်းမဟုတ်ဘဲနဲ့လူတိုင်းကဖြစ်ပြနေတဲ့အကြောင်းကလည်းသိရှိမယ်။မတူညီတဲ့ဈားတွေကတိုင်းပြည်အတွက်လိုအပ်တဲ့လုပ်ငန်းတွေကိုလည်းသိရှိနိုင်မယ်။သူတို့ကိုယ်တိုင်လည်းတိုင်းပြည်ရဲ့အုပ်ချုပ်မှုရန်နေရာတရားစီရင်မှုနဲ့ဥပဒေကြီးမှုလုပ်ငန်းတွေမှာပါဝင်နိုင်မှာဖြစ်တဲ့အတွက်အမှန်တော့အစိုးရအတွက်တကယ့်ကိုတန်ဖိုးရှိသောအခွင့်အရေးတည်ရပဲဖြစ်ပါလိမ့်မယ်
။မြန်မာနိုင်ငံရဲ့လွတ်လပ်စွာပေါ်ပြခွင့်အခြေအနေကလက်ရှိစစ်ကောင်စီအောက်မှာဘယ်လိုများရှိနေပါသလဲ
။လက်ရှိအခြေအနေမှာကတော့ကျွန်တော်တို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရယူခွင့်တွေကိုဒီစစ်ကောင်စီကကျေကျေဆက်ဆက်ဖိနှိပ်မှုတွေရှိနေပါတယ်။ဘာကြောင့်လဲဆိုတော့ဒီလူမျိုးအများပြည်သူကနေစစ်အာဏာရှင်စနစ်ကိုမလိုလားပါဘူးဆိုပြီးလမ်းပေါ်မှာထုတ်ဖော်ပြောဆိုခြင်းကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိပါတယ်။ဒါကိုခွင့်မပြုတဲ့အပြင်အကြမ်းဖက်နှိမ်နှင်းမှုတွေဖြစ်နေတယ်။တစ်ချိန်တည်းမှာတည်င်းဌာနမီဒီယာတွေကိုပိတ်ဆို့မှုတွေတည်င်းသမားတွေကိုဖမ်းဆီးမှုတွေအင်တာနက်အပါအဝင်တချို့သောဆက်သွယ်မှုအပိုင်းတွေကိုတမင်သက်သက်ရွေချက်ရှိရှိနဲ့ပိတ်ဆို့ပြီးတော့တည်င်းအမှောင်ချမှုတွေတည်င်းနေကိုထိန်ချမှုတွေဖြစ်အောင်လှုပ်ဆောင်နေတဲ့အပြင်သူတို့ရဲ့ပိုင်ဆိုင်တဲ့တည်င်းမီဒီယာတစ်စက်တည်င်းမှားတွေကိုထုတ်ဖော်ခြင်းကလူခွေရေးအရစိုးရွားတဲ့ခြေတွေဖြစ်သလိုလက်လက်စွာထုတ်ဖော်ပြောဆို권နဲ့တည်င်းများရပိုင်권အခြေအနေမှာဆွဆွဝဝကိုချိုးဖောက်နေတဲ့အခြေအနေမျိုးရောက်နေပါတယ
်။နော်ဝေးခြေဆိုင်လူခွေရေးရှင်နဲ့ဦးမင်းနှွေဦးကလည်းဥပဒေကြောင်းအရစစ်ဆွေးအဆက်ဆက်ကလွတ်လပ်စွာပေါ်ပြခွင့်အပေါ်အရေးယူပိတ်ဆို့ခဲ့ပုံတွေကိုအခုလိုပြောပါတယ်
။ဥပမာအဖြစ်ပြောရရင်ပေါ့ဗျာနော်2014ခုနှစ်မှာဖြစ်ခဲ့တဲ့ဇန်နဝါရီလမှာစတင်ဖမ်းဆီးခြင်းခံရတဲ့ Unity Channel ရဲ့ပြည်ဝဲတာရီဆက်ယုံဆိုတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအနေနဲ့နိုင်ငံတော်ပြည်ဝဲချက်အုပ်ကြီးပုံမှန်3-1စတာတွေနဲ့အရေးယူတာတွေကိုကျွန်တော်တို့တွေ့ရတယ်။အဲ့ဒီမတိုင်ခင်2003ခုနှစ်မှာလည်းကျွန်တော်တို့ဒေါ်သက်ဒွေးပါ9ဦးစတဲ့သူတွေကိုရစဒကြီးပြည်မှုဆိုင်ရာဥပဒေပုံမှန်121ခါကိုစတဲ့ကြီးသေးတဲ့ပြည်ထောင်နေနဲ့ရည်ယူတာတွေကိုကျွန်တော်တို့တွေ့ရတယ်။ရှင်နေဆက်ဆက်ကိစ္စကတော့ဗျာကျွန်တော်တို့ဒီရခိုင်ရေးကိစ္စကိုသတင်းမီဒီယာတွေမှာဖော်ထုတ်တဲ့ကိုဝါလုံးတို့ကိုကျော်စိုးတို့ကိုအရေးယူတဲ့ကိစ္စတွေကဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တာတဲ့အနေအထားမျိုးဖြစ်အောင်ရည်ရွယ်ပြည်ပြည်ရဲ့ဆိုတာမျိုးကျွန်တော်တို့တွေ့ရပါတယ်ဗျ။
လက်ရှိစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကလည်းဒါကမီဒီယာတွေကသူ့အလုပ်ထက်ကျော်လွန်တဲ့အလုပ်တွေကိုလုပ်တယ်လို့သူကဖြေရှင်းတာကိုတွေ့ရတယ်။ဒီလိုသတင်းစာဆရာတွေကနေတင်ပြတာပေါ့နော်။အချက်လက်တွေကိုအစိုးရတွေကသဘောမတူတဲ့အခါမှာဥပဒေပုံမှန်အမျိုးမျိုးတွေနဲ့တတ်ကြတယ်။ဒါကမီဒီယာနဲ့မပတ်သက်ဘူးလို့လည်းအကြောင်းပြကြတယ်ကိုမင်းတွေဘယ်လိုများပြောချင်ပါလဲအ
ဲလူတော်ဆိုတော့တော့ပြောဆိုခွင့်ဆိုတာမီဒီယာမှမဟုတ်ပါဘူးလူတိုင်းမှရှိပါတယ်အမှန်တရားကိုသိအောင်တော့သတင်းမီဒီယာတွေကနေပြီးတော့အချက်အလက်ခိုင်လုံစွာနဲ့တင်ပြပြောဆိုတာတွေကိုတော့ကျွန်တော်တို့လက်ခံမှဖြစ်တယ်ကြိုဆိုမှလည်းဖြစ်တယ်အဲ့တော့လူတိုင်းမှရှိတဲ့လူတော်ဆိုပြောဆိုခွင့်လူတော်ဆိုဘောထုတ်ခွင့်စားတဲ့ဥစ္စာတွေကိုတားဆီးလို့မရတဲ့ကိစ္စရတစ်ခုလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ဗျာ
ဒါပေမဲ့အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာလည်းတရင်လွတ်လပ်ခွင့်ချုပ်ဖောက်ခံရတယ်လို့တချို့ကသုံးသပ်ခဲ့ကြတာကိုတွေ့ရပါတယ်။အတန်အဖွဲ့ရဲ့ပေါင်းချုပ်သုံးသပ်ချက်အရ20မေလအထိလက်နက်တာကာလအတွင်းလွတ်လပ်စွာပေါ်ပြခွင့်ကိုဥပဒေ73မျိုးနဲ့ဆွဲဆိုခဲ့တာတွေ့ရပါတယ်။အစိုးရဌာနကဖြစ်စေဝန်ထမ်းကဖြစ်စေဆွဲဆိုခဲ့တဲ့အမှုပေါင်း252မှုရှိခဲ့ပါတယ်။အများဆုံးအသုံးပြုခဲ့တဲ့ဥပဒေကတော့ဆက်သွယ်ရေးဥပဒေပါ။ဒီချက်ကဘာကိုပြတယ်လဲဆိုရင်လွတ်လပ်စွာပေါ်ပြခွင့်အခွင့်အရေးကိုပြည်သူတွေခံစားရရှိနိုင်ဖို့ဆိုတာလူအများကြိုက်ပါတီတရအာဏာရရေးထက်မကတာကိုပြသနေပါတယ်။ဒီမိုကရေစီဟာလူအများကသူတဘောကြတဲ့သူကိုရွေးချယ်တာဖြစ်ပေမဲ့လူခွင့်ရေးတွေကိုလေးစားရင်းနဲ့ပြန်နဲ့ထိမ့်ညှိပေးဖို့လိုတယ်ဆိုတဲ့အချက်ကိုလည်းပြသနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရင်ဆိုင်ခဲ့ရတဲ့ထူးခြားအခြေအနေတရကလည်းရှိနေပြန်ပါတယ်။ဒါကတော့2008ဖွဲ့စည်းပုံအတွင်းကနေ မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံအဖြစ်ကူးပြောင်းနိုင်အောင်ကြိုးစားခဲ့ရတာပါ2016ကနေ2020အထိစစ်တပ်ကလွတ်လပ်စွာဖော်ပြခွင့်နဲ့ဆက်နွယ်ပြီးဆွဲဆိုခဲ့တဲ့အမှုပေါင်းကလည်း52မှုရှိခဲ့ပါတယ်တပ်မတော်ဝေဖန်လို့ဖြစ်စေမိမိတို့ရဲ့ဆန္ဒကိုထုတ်ပေါ်လို့ဖြစ်စေရဲကတရားစွဲခဲ့တာပါ2008ဖွဲ့စည်းပုံအရရဲတပ်ဖွဲ့ရဲ့မိခင်ဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနဝန်ကြီးကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခတ်ထားပါတယ်တချိန်တည်းမှာပဲ1962ခုနှစ်ကစလို့အမျိုးသားဒီမိုကရေစီအစိုးရဟာစစ်တပ်နဲ့မပတ်သက်တဲ့ပထမဆုံးသောအယက်သားအစိုးရဖြစ်တယ်လို့ပထမဆုံးသောအစိုးရအတွေ့အကြုံကိုရယူရတာလည်းဖြစ်ပါတယ်မြမအနာကနိုင်ငံရေးနဲ့လွတ်လပ်စွာပေါ်ပြခွင့်ဆက်ဆက်နေပုံကိုလည်းအခုလိုဥအောင်မြင့်မင်းကိုကျွန်တော်မေးကြည့်ပါတယ်လွတ်လပ်စွာပေါ်ပြခွင့်ဆိုတဲ့အခွင့်အရေးဟာအနာကမြမနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေနဲ့ရောဘယ်လိုများဆက်ဆက်နေမယ်လို့ဥအောင်မျိုးမင်းထင်ပါတယ
်ကျွန်တော်တို့ Federal Democracy နိုင်ငံကိုထူထောင်မယ်ဆိုတာအားလုံးယူမှန်းထားယူမှန်းချက်ဖြစ်ပါတယ်ဒါပေမဲ့တယောက်နဲ့တယောက်ဘာကြောင့် Federal ကိုတောင်းဆိုနေကြလဲဆိုတာကိုလွတ်လွတ်လပ်တင်ပြနိုင်တဲ့အခြေအနေမျိုးဖန်တီးပေးခဲ့တာမရှိခဲ့ဘူးဒါကြောင့်မလို့ Federal ဆိုရဲစကလုံးဆိုရဲကြားထဲမှာတင်ကျွန်တော်တို့အငင်းပွားနေကြတာနားလည်မှုမရှိတာအတိတ်ပဲကိုလွှဲမှားစွာပေါ့ကောက်ယူမှုတွေဖြစ်နေတာဒါကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်ငြိမ်ရပိုင်ခွင့်ကိုစနစ်တကျကန့်သက်ထားတဲ့အတွက်ကြောင့်မလို့ဖြစ်ပါတယ်။အဲဒါကျွန်တော်တို့အမှန်တကယ်ဟို Federal Democracy ကိုထူထောင်မှုအတွက်လှုပ်ဆောင်မယ်ဆိုရင်တိုင်းရင်းသားတွေကြားထဲမှာတယောက်ကိုတယောက်ကိုယ့်ရဲ့အယူအဆအမြင်တွေကိုလွတ်လွတ်လပ်လပ်ဖော်ပြပြီးတော့အပြန်အလှန်လေးစားစွာနဲ့နားလည်နိုင်မှုအတွက်ကမဖြစ်မဖြစ်လိုအပ်ပါတယ်။တစ်ချိန်တည်းမှာရင် Federal နဲ့ပတ်သက်တဲ့အကြောင်းအရာတွေသင်ခန်းစာတွေချက်တမ်းမှုတွေနာကျင်မှုတွေဒါတွေကိုလည်းအလုံးကသိရှိပြီးတော့အကောင်းဆုံးဖက်ဒရယ်စနစ်ကိုဘယ်လိုထူထောင်ကြမလဲအတိတ်ရဲ့သင်ခန်းစာတွေကိုအခြေခံပြီးအနာဂတ်ကိုဘယ်လိုမျိုးထူးဆစ်ကြမလဲဆိုတဲ့အကြောင်းအရာတွေကိုဖန်တီးနိုင်မှုကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရရှိခွင့်မဖြစ်မနေလိုအပ်ပါလေဒါကကျွန်တော်ရကိုရရမယ့်အခြေအနေမျိုးဖြစ်ပါလိမ့်မယ်ဗ
ျဥရောမျိုးပင်တင်ပြသွားတဲ့အတိုင်းပါပဲနိုဘယ်ဆုချင်းမြေကော်မတီကပြောသလိုဒီလူတို့ရဲ့လွတ်လပ်စွာပေါ်ပြခွင့်ကိုလေးစားမှသာမြန်မာနိုင်ငံကိုဒီမိုကရေစီနဲ့ငြိမ်းချမ်းတဲ့နိုင်ငံတော်နိုင်ငံအဖြစ်ထူထောင်လို့ရနိုင်မှာဖြစ်ပါလေခင်ဗျာ
။ဥတီမောက်တန်အပတ်စဉ်စီစဉ်တင်ဆက်မဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာသတင်းပတ်ရှင်ကန္နာသိက်ကိုနားဆင်ကြည့်ကြရတာဖြစ်ပါလေရှင်။အခုတော့စနေညချမ်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။ရွှေဥတော်လှန်ရေးရန်ပုံငွေအတွက်အမေရိကန်ဒေါ်လာတန်းတဝက်နီးပါးရှာဖွေနိုင်ခဲ့တဲ့တကူတော်ဖျော်ဖြေပွဲတွေမှာအမေရိကန်ရောက်မြန်မာပြည်ပွားပြည်သက်တွေရဲ့အမိမြေအတွက်ဂူကြီးလိုစိတ်နဲ့ရွှေဥတော်လှန်ရေးခန်းစားချက်တွေအပြင်းအထန်ဖြစ်ပေါ်နေတာတွေ့ရတယ်လို့စောင်းဦးလိုင်က VOA ကိုပြောပါတယ်။နိုင်ငံကျော်ဂီတအနုပညာရှင်စောင်းဦးလိုင်ရဲ့အမေရိကန်မြို့ပေါင်း10မြို့မှာတီဆူဖျော်ဖြေခဲ့တဲ့အတွေ့အကြုံတွေကိုမေရီလန်းပြည်နယ်ကိုရောက်ရှိခဲ့မတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကစားလာရခုဆိုရင်ဒီအမေရိကန်တီထောင်စုမှာဒီတကိုရောဖြောပြပွဲလဲပြုလုပ်ပြီးတော့ပေါ့နော်ဒီရွေးဦးတော်နိုင်ရေးရံပုံငွေအတွက်ဆိုပြီးတော့လှည့်နေပြီးတော့ဖြောပြနေတဲ့အခါမှာတော်တော်လေးလဲဟိုပြိသက်တွေရဲ့အားပေးမှုနောက်ရံပုံငွေရှာဖွေမှုအပိုင်းမှာလဲတော်တော်လေးထိရောက်တာတွေပေါ့နော်အဲ့ဒါမျိုးတွေလဲကြားရတဲ့ခါကျတော့အခုဒီရံပုံငွေရှာဖွေမှုဟာဘလောက်ထိဟိုထိရောက်မှုရှိလာပြီရှင
်လောလောဆယ်ငွေကြီးပဲပြောရင်တော့ဒေါ်လာ4သိန်းကျော်လာပြီပေါ့နော်အတိအကျနေပါဆိုရင်တော့4သိန်း2000လောက်ရှိပြီပေါ့ဆိုတော့ကျွန်တော်ဒီနောက်နှစ်မြို့ကြံသေးတယ်ဆိုတော့5သိန်းလောက် half a million လောက်တော့မှန်တာပေါ့ဒါငွေပေါ့လေအဲတခြားသောစိတ်အားပံ့ပိုးမှုပြည်ပမှာရှိတဲ့ပြည်သူပြည်သားများအတွက်ပေါ့နော်ဒီစစ်မိတ်ဆာတွေအပြည့်အစုံခံရတဲ့ပြည်သူပြည်သားများအတွက်စိတ်ခွန်အားပေးနိုင်တာတော့ဒါကတော့တိုင်းတာလို့မရဘူးပေါ့တံပိုးဖြတ်လို့မရဘူးကျွန်တော်တို့လှူရှားမှုတွေတည်းကအားဖြစ်စီတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ဒီနှစ်ချက်အကျိုးရှိတယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုရှာဖွေတဲ့အခါမှာရမုံငွေရှာဖွေတဲ့အခါမှာရောဟိုလူတန်းတဲ့အနေဟိုနေရာတွေပေါ့ပေါ့နော်ဘလို့ရောက်အောင်ဒီလူတန်းတဲ့ငွေတွေရောပေါ့နော်ဒီအမေရိကန်လိုနေရာမှာဒီရမုံငွေရှာဖွေတဲ့ရလာတဲ့အလူငွေတွေကိုဘလို့လူတန်းလဲရှင
်ဒီမြို့အသေးသေးနဲ့ organizers တွေခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ပါကျွန်တော်ကတော့ဒီငွေကြေးကိုကင်တွယ်စီမံခြင်းမရှိပါဘူး။ဒါကြောင့်သူတို့ခေါင်းဆောင်တွေကိုစီမံခန့်ခွဲစီတဲ့အခါဘာအားတာလဲဆိုတော့ ဒီအနည်းနဲ့အရရက်ကိုရောက်ရှိသွားမှာဖြစ်ပါတယ်။ဥပမာအားဖြင့်ကျွန်တော်နောက်ဆုံးသွားမဲ့ Dallas Square ဆိုရင်ချင်းတိုင်းလာတွေပဲဥဆောင်ကြပြီးတော့ချင်းတိုင်းလာတွေအများကြီးလာကြည့်မှာပါ။အဲဒီခါသူတို့ဒီရည်ရွယ်တာကချင်းပြည်နယ်အတွက်အများဆုံးရည်ရွယ်ကြပါလိမ့်မယ်။အလူဝေးရနော်။အဲရမောရလာရမောကိုလူတန်းလို့အဲတချို့ကြတော့လေကချင်ပြည်နယ်ကိုလူတန်းမှာပေါ့။တချို့ကကရင်ပြည်နယ်ကိုလူတန်းမှာပေါ့။ဆိုတော့နောက်တချို့အမလူမျိုးစုတွေဒုက္ခရောက်နေတဲ့အမတွေအတွက်လည်းပါမှာပေါ့ဆိုတော့ဒီအမျိုးမျိုးအနေနဲ့အသေးသေးမှရှိတဲ့ခေါင်းဆောင်တွေကဒီလိုသူတို့စိတ်ကြိုက်စီမံခံဝဲလိုက်တဲ့အခါကျတော့ဝေယတနေရာတည်းကိုပဲမရောက်သွားပဲနဲ့ဒီအမျိုးမျိုးအနေနဲ့တိုင်းကအဆုံဆုံးရှိရောက်သွားမှဖြစ်တဲ့အတွက်ကြောင့်ဒါလည်းအကျိုးရှိတယ်လို့ကျွန်တော်မျှော်လင့်ပါ
ဟုတ်ကဲ့အဲ့လိုပေါ့နော်ဒီကြီးနေအသီးသီးမှာပေါ့နော်ပြိတ္တအသီးသီးကိုချော်ပြရတယ်ထိတွေ့ရတဲ့အခါမှာဒီပြိတ္တတွေရဲ့တုံ့ပြန်မှုလည်းပေါ့နော်ဒီကြီးနေတွေအလိုက်ပေါ့နော်ဘယ်လိုကွာခြားမှုလဲ
ရှိပါတယ်သူကအများစုကတော့ပမာလူမျိုးတွေလာကြည့်ကြပြီးတော့ရန်ခါရန်ခါလဲတိုင်းရင်းသားတွေထဲမှာကချင်တွေချင်းနေပြီးကရင်နေနေကြရတယ်ပေါ့နော်ကရင်နေလာပါလေသူတို့ကြားနေတဲ့ယူတီကာမျိုးလေးမှာမွတ်စလင်ဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေနောက်ရခိုင်လူမျိုးတွေအားဆာလာကြည့်တော့ပါတယ်ဆိုတော့ဒီအမေရိကန်ပြည်တော်စုရဲ့လက်ရှိတဲ့အတိုင်းအပြည်ပြည်နဲ့လည်းအများကြီးအခြေပြန့်ကြီးဆိုတော့ရောက်နေတဲ့တိုင်းသားတွေအများကြီးပဲလीဆိုတော့တော်တော်များများနဲ့တော့ထိတွေ့ရပါတယ်ဒါပေမဲ့ဝန်ခံရရင်အဓိကအားပြတာတော့ပမာလူမျိုးတွေများပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုစောင်းခိုင်ကအရင်တော့ကလေအမေရိကန်ပြည်ထောင်စုမှာဒီလိုတကူတော်ဖြောက်ပြပွဲတွေနောက်ရမုံမေရှာပြပွဲမျိုးပေါ့နော်အလားတူပုံစံမျိုးလေးလုပ်ခဲ့တာမျိုးရှိပါတယ်ဒါဒေါက်ဆန်းစုကြည်အရသာအစိုးရလက်ထက်ဒါမှမဟုတ်မတိုင်ခင်ပေါ့လေအဲ့လိုမျိုးလုပ်တော့အခုဒီတစ်ခေါက်ဒီမျိုးဥတော်ခံရေးရမုံမေရှာပြပွဲနဲ့အရင်တော့ကဒီလုပ်ခဲ့တဲ့ပုံစံမျိုးနဲ့ရောကွာခြားမှုရှိတာလဲ
အရင်တော့ကတော့ဗျာဟိုဒီလုပ်ခဲ့တာပါလေးတွေကျိုးရှိလဲဆိုတော့ကျွန်တော်မျိုးရင်းမှာအဆက်အသွယ်ကြီးရကျင်ပါပေးမယ်မိတ်ဆွေတွေ။နောက်ကျွန်တော်ပွဲကိုလာကြည့်တယ်။ကြည့်မှုဆရာထက်တာနဲ့ပရိသတ်ကျွန်တော်စူးစီးနိုင်ခဲ့တာပေါ့။အထူးသဖြင့်အမေရိကန်ပြည်ထောင်စုမှာလည်းမကပါဘူး။ကျွန်တော်ရဲ့အမေရိကန်ပရိသတ်တွေဩစတြေးလျနဲ့စင်ကာပူမှာလည်းတော်တော်များရတယ်ဗျ။အဲ့တော့ဒါကကျွန်တော်လူစုထားနိုင်ခဲ့တယ်လို့ဆိုလိုတာပေါ့။အခုတစ်ခေါက်ပြီဆိုဖြောဖြေတော့ငွေဥဒေါ်လာကြီးအတွက်ခန်းစားချက်ကလည်းရှိနေတယ်။နောက်အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့မြန်မာပြည်ပွားတွေအနေနဲ့မြန်မာပြည်ကိုကူညီလို့စိတ်တယ်အပြင်းထန်ဖြစ်ပေါ်လာဖြစ်တဲ့အတွက်ကြောင့်စုပြီးသားလူတွေရဲ့နောက်ထပ်ရောက်လာတဲ့ပြည်သက်တွေစုပေါင်းပြီးနောက်သူတို့လောလောဆယ်ရှိနေတဲ့စေတနာနဲ့စုပေါင်းလိုက်တဲ့အခါရမုံဝေကတော့တချို့ညှော်လင့်တာထက်တော့ပိုပြီးတော့ရရတယ်ပွဲတွေကတချို့ညှော်လင့်တာထက်တော့ပိုပြီးအောင်မြင်ခဲ့တာပေါ့ဗျာဒီလိုလေးတော့ပြောလို့ရပါဒါကအခုဒီပွဲတစ်ခုလေးကိုကျွန်တော်တို့တွက်လို့မရဘူးအရင်ကလုတ်ခဲ့တဲ့လုတ်ခဲ့သမျှအလုတ်တည်းရဲ့အကျိုးဆက်အဖြစ်ယနေ့ထိတိုင်လာခံစားရတယ်အစင်ဆက်လုပ်ခဲ့သမျှဒီနေ့ထိလာခံစားရတယ်ဆိုတာပေါ်လွင်နေပေါ့ဗျ။
ဟုတ်ကဲ့အဲ့တော့ပြိတ္တတွေကအားပေးတဲ့နေရာမှာကိုစောင်းလိုင်ကတကယ်တမ်းဗမာပြည်မှာဆိုရင်လည်းဟိုပါပေါ့နော်နာမည်ကြီးဒါအမှုပညာရှင်တဦးဖြစ်တယ်။ဆိုတဲ့အခါကျတော့သူတို့လာပြီးတော့အားပေးတဲ့အပိုင်းမှာဒီလိုဒါအခုနေဦးတော်ဟန်ကြီးအတွက်လားကိုယ့်ရဲ့ဒီကိုရက်တည်တဲ့ဒီအမှုပညာရှင်တယောက်အနေနဲ့သူတို့အားပေးတာမျိုးလားပေါ့နော်အဲ့လိုမျိုးကိုဘယ်လိုမျိုးတွေ့ရလဲ
ဒီနေရာမှာအပိုင်းလေးတွေခွဲပြောပါမယ်ခင်ဗျာနံပါတ်1ကတော့ကျွန်တော်အနုပညာသက်သက်ကိုအားပေးရပြည်သက်တွေပါပါတယ်လူဦးတော်လိုင်းကြီးမှာကျွန်တော်တို့လှူဆောင်ချက်ကလေးတွေကိုအားပေးချင်လို့အခုကြာမှလာအားပေးတဲ့လူတွေလည်းရှိပါတယ်ဆိုတော့ဒါကိုခွဲပြောပါမယ်နောက်တစ်ပြက်တစ်ချက်အရေးကြီးဆုံးကဒါလေးတွေကဒီနေ့ကျွန်တော်တို့ဖြတ်သန်းရတဲ့ဖြစ်ပေါ်လာတဲ့ဟိုဟာလေပေါ့နော်အောင်မြင်မှုလေးတွေကိုပြောရမယ်ဒါလေးကကျွန်တော်တို့မနေ့ကတည်ဆောက်ထားတာမဟုတ်ပါဘူးညပေါင်းများတော့ကျွန်တော်တည်ဆောက်ထားပြီးတော့လေ့လာစီမှုထားတဲ့အမှုပညာလေးနောက်ဒီလို stage 30ခုတော့အပတ်တိုင်းသွားတစ်ချင်းပုံ340စုစင်ပေါ်မှာကျွန်တော်မတ်တပ်5နာရီရပါတယ်ဆိုတော့ဒါလေးကကျွန်တော်တစ်သလုံးအားကစားသမားပေါ်နဲ့တည်ဆောက်ခဲ့တဲ့ကိစ္စလေဆိုဒီအချက်လက်ဒီအားလုံးပြည်သက်ကလည်းတစ်ချင်းကြိုက်တဲ့ပြည်သက်ရှိတယ်နိုင်ငံရေးလောလောဆယ်ရေးချိန်မြင့်နေလို့နိုင်ငံရေးတင်ချင်ပေါ့တင်းမာမှုတွေဖြစ်လို့နိုင်ငံရေးအတွက်အားပေးချင်တဲ့ပြည်သက်ရှိတယ်။နောက်ကျွန်တော်ကိုယ်တိုင်လည်းတစ်သလုံးစီးပူးလှုပ်ရှားရုံကလာသမျှဟာဒီအကျိုးဆက်3ခုပေါင်းလိုက်တော့မှအခုအချိန်ကြီးရောက်တာပေါ့ခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီလိုတကောတော့ ကျော်ပြေတီဆိုတဲ့အခါမှာဟိုကိုဆောင်းလိုင်ကိုယ်တိုင်လည်းဒါပြောဆိုထားရှိပါတယ်အခက်ခဲနေပေါ့နော်အခုလို American ပြည်ထောင်စုမှာအထူးသဖြင့်ဟိုကိုက်ရောဂါနဲ့လည်းရင်ဆိုင်နေရတဲ့ခါကျတော့အဲ့မှာအဓိကကိုဆောင်းလိုင်ဟိုအဲ့လိုကျော်ပြေပွဲတွေတည်နေအနှံ့ American ပြည်ထောင်စုနဲ့သွားတဲ့အချိန်မှာအဓိကအခက်ခဲကဘာလဲရှင
်အဓိကအခက်ခဲကတော့ဗျာကျွန်တော်တို့ဒီမျိုးအသီးသီးမှာရှိတဲ့ organizers တွေနဲ့လူပေါင်းများစွာနဲ့ညှိနှိုင်းရတဲ့ကိစ္စကအခက်အခဲဆုံးပါပဲ။လေမြန်စီးရတာကလည်းကိုဗစ်ကြောင့်အခုအမေရိကန်လေဆိပ်တရားလည်းခီးသွားတဲ့နဲ့ဒင်းချန်တိုက်အရမ်းများတာပဲ။ဒါလည်းကျွန်တော်တိတ်တော့ဆိုရင်ထိုင်လမ်းမရှိပါဘူး။နော်ဒါကျွန်တော်တိုင်းပြည်တော့ကျွန်တော်လုပ်တာပဲဆိုကိုဗစ်ကူးမယ်ဆိုလဲဘာတတ်နိုင်မှာလဲကျွန်တော်ဆက်လုပ်အောင်ပါပဲ။ဆိုရင်စိတ်မရှိဘူး။တခြားကျွန်တော်ဒီဆိုဖြောပြတဲ့ရမုံမှုရှာတဲ့စင်ဘောကကနာ96နိုင်လှူရှာရုံးကခန္ဓာကိုယ်လည်းကျွန်တော်စိုးရိမ်စိမ်ရှိကျွန်တော်အတိအကျအခက်ခဲရတော့ဒီမျိုးစင်မျိုးရိုးရိုးလေးရှင်းအောင်ပြောရရင်တော့လူစင်မျိုးနဲ့ကျွန်တော်ညှိရတာဖြစ်တော့ဗျာဟိုစိတ်ဒီဟိုမှာမျိုးနံပါတ်1ကလူဥဆောင်ကျင်းပါတဲ့လူတွေရဲ့စိတ်နဲ့စိတ်ထားတပုံစံမျိုးနံပါတ်2ရောက်တော့နောက်တပုံစံသူတို့ဖြစ်ချင်တဲ့ဆန္ဒလေးတွေရှိတယ်ဆိုတော့ဒါမျိုးညှိနိုင်ရတဲ့အချိန်မှာအခက်ခဲဆုံးလို့ထင်ပါတယ်အားလုံးအဆင်ပြေအောင်လေဟုတ်ကြည့်ရပဲဆိုတော့အဲ့ဒါအခက်ခဲဆုံးကဏ္ဍပဲကျွန်တော်တို့ကျွန်တော်အတွက်အခက်ခဲပင်မနဲ့ပေါ့ဗျာအဲပင်မနာတိတော့ရှိတာကျွန်တော်တို့ဒီညှိနှိုင်းရတာအခက်ခဲဆုံးပဲစကားတွေအများပြောရတယ်ဗျာဘာလို့လဲဆိုတော့ပွဲမစကျင်းပါရင် intro ကဘာလုပ်မလဲပွဲအလယ်မှာဘာလုပ်မလဲတော့ကျွန်တော်တို့အခုလုပ်နေ option စေးပါလေးလံတင်ပွဲလေးပါဒီမှာဘာလုပ်ပစ္စည်းရွေးတာဆိုကျွန်တော်မပတ်သက်လို့မရဘူးဖြစ်တဲ့ပထမမျိုးမှာ option စီအောင်မြင်တော့ဒုတိယမျိုးကလူကသူက option လောက်ချင်တယ်သူကလည်းတော့ဘာလို့လဲဆိုတော့သူမျိုးမှာလည်းရမုံဝင်များများရချင်တယ်အဲ့တော့ option ဆိုတဲ့ဘောကကျွန်တော်ရှင်းပြရတယ်ရှိတယ်မပစ္စည်းကိုစမတင်ထားတာဟုတ်တန်ဖိုးရှိမယ်လို့ယူဆတယ်နော်ကျွန်တော်တို့ဒီ limited ဖြစ်မယ်အဲပစ္စည်းမျိုးနော်ကျွန်တော်အတုံးဆောင်လေးဖြစ်မယ်အဲဒေါအောင်စန်းစုကြည်ပကြည်ကားလိုမျိုးလည်းကောင်းကောင်းဆွဲထားတာမျိုးဖြစ်မယ်နော်ကျွန်တော်တို့အတုံးပြည့်ရဲ့ guitar လေးဖြစ်မယ်ဆိုတော့ဒါမျိုးမှာပရိသတ်ကစိတ်ဝင်စားမယ်တွေ့ရ item စီ15မျိုးတော့စင်မတင်ထားလို့မရဘူးပေါ့ဒီကိစ္စအစားဝင်ပါရတယ်ဗျာကျွန်တော်ပြောချင်တာနောက်ဆုံးပွဲကိုဘယ်လိုသိမ်းမလဲနောက်တချို့မျိုးတွေရောဝါဒနာရှင်လေးတွေရှိတယ်အဲသူတို့ဆိုရင်တီးချင်တဲ့ကိစ္စလေးတွေရှိတယ်ဒါတွေဆိုရင်တော်တော်လေးညှိနှိုင်းယူရတယ်တခါတလေတချို့ဆိုရင်ကျွန်တော်မကောင်းမြင်တာလေးတွေတော့ရှိမနေ့ညလည်းစင်မမှာအလုံးတွေ့လိုက်မှာပေါ့နော်မိုင်းချင်းတို့လည်းပစ္စည်းတွေအတင်းချန်တိုက်ပြည့်နေပါလေဒါဝါဒနာရှင်တွေသူတို့ရဲ့ drum set တွေတခြားတွေထပ်တင်ခြင်းနဲ့ဆိုရင်ဒါအစိမ်းမပြေနိုင်ဘူး။အဲဒါကြီးညှိတဲ့အခါကျတော့တချို့ကကျွန်တော်ကဘေးမဆိုချင်ဘူးလို့ထင်သွားတယ်။ယူဆရတဲ့လူတွေအမြင်ချင်းတဲ့လူတွေရှိတာပေါ့။အဲတော့မျိုးမျိုးအနေနဲ့မှဒီညှိနိုင်တဲ့အခါတော်တော်အခက်ခဲရှိခဲ့ပါတယ
်။ဟုတ်ကဲ့။အဲတော့အခုဒီကိုဆောင်းလိုက်အခုဖြောပြေတဲ့အခါမှာဒီလိုအဓိကလည်းနိုင်ငံရေးရောတော်နိုင်ရေးအတွက်လည်းဖြစ်နေတဲ့အပိုင်းပေါ့နော်တစ်ဖက်မှာလည်းဒီဘက်အမေရိကန်ပြည်ထောင်စုမှာရှိတဲ့ဒီတိုင်းသားတွေမြန်မာတွေအားလုံးကလည်းသူတို့ပါဝင်ပြီးတော့လာရောက်အားပေးတာတွေလှူဒါန်းတာတွေရှိတဲ့အခါကျတော့တစ်ခုနဲ့တစ်ခုကချိတ်ဆက်နေရပါတော့အခုဆိုရင်ဒါမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးဆရာနာရှင်စနစ်ပေါ့နော်ဖြတ်သိမ်းရေးဆိုတဲ့ဒီလိုလှုပ်ရှားမှုအတွက်ကိုအခုကိုဆောင်းလိုက်ရဲ့ဖြောပြေပွဲအစီအစဉ်ဒီဒီရန်ပုံငွေပွဲအစီအစဉ်တွေက
ဘလို့တီထီအောင်မှုရှိမယ်လို့ညွှန်လင်းနေရှင်ကျွန်တော်တို့ကတော့ဖေဖော်ဝါရီလတရနေ့တွေကစပြီးတော့လှုပ်ရှားမှုတချို့လုပ်တာပေါ့ဗျာနော်ကျွန်တော်အနေနဲ့ကတော့နိုင်ငံရေးတကြွလှုပ်ရှားအားပေးကူညီသူတယောက်ပဲဖြစ်ပါတယ်ဘာမှတော့မဟုတ်ပါဘူးလူပညာမမပါဗျာဆိုတော့ဒီဝန်နဲ့ကျွန်တော်လှုပ်လာတယ်လှုပ်လာတော့ဒီအမေရိကန်ပြည်ထောင်စုမှာရှိတဲ့ဗမာပြည်ဘွားမင်းနဲ့တကွပြည်တွင်းကမြန်မာပြည်သားများပါအားလုံးကျွန်တော်ဗာလုပ်နေလဲဆိုတော့တချို့ကြားကြသိကြတာပေါ့ဗျာအသိကြတော့ကျွန်တော်အခုတည်းကကျွန်တော်တို့မရမနာဆက်ပြီးဒီလိုစူးစမ်းပေးနေတယ်ဆိုတာကိုပြည်တွင်းကပြည်သူလူထုကအလူမွေကိုလည်းစောင့်ကြည့်သူတို့အတက်တာပေါ့နော်သူတို့ကျွန်တော်တို့သူတို့မျှော်လင့်ထားတာလည်းပူရတယ်ကျွန်တော်ခုနပြောတဲ့စကားပါပဲဒါမျိုးကြီးပိုင်းရမုံငွေပိုင်းပေါ့နမနေ့ကျွန်တော်တို့တွေသူတို့ကိုမေးမထားဘူးပြစ်မထားဘူးကျွန်တော်ပွဲလေးလာကြည့်တယ်ဆိုတာစောင်းလိုင်းအောင်ကြည့်တာပါတယ်လို့တကယ်တမ်းတော့ဝင်ဥတော်လာရေးအတွက်ပံ့ပိုးမယ်ဆိုတဲ့ပြပရောက်မြန်မာပြည်ပေါ်များရဲ့စေတနာမေတ္တာဂရုဏာလေးပါတာပေါ့နော်ဒီသတင်းစကားတွေပြည်တွင်းမှာဒီစိတ်ဆင်းရဲပူဇင်ဖြစ်နေတဲ့ပြည်သူလူထုကကြားသိတဲ့အခါကျတော့ဘာပဲပြောပြောဗျာကျွန်တော်တစ်ခါပြောခဲ့သလိုသူတို့ မလှုပ်နိုင်တဲ့အချိန်မှာကျွန်တော်လှုပ်ပြီသူတို့ကြက်သေးတဲ့အချိန်မှာကျွန်တော်တို့ရမဝင်ရှာတယ်ဆိုတော့အားရှိကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကဒါပါပဲသူတို့ရဲ့စိတ်ဓာတ်ခွန်အားပါပဲခဏခဏရှင်းပြလို့ဥမာကျွန်တော်အခု half a million ရတယ်ဆိုတော့ဟဲ့လားမြန်မာပြည်ကဒိဋ္ဌိကျယ်တထည်ကြီးဖြစ်ဖြစ်အမေရိကကဒိဋ္ဌိကျယ်တထည်ကြီးဖြစ်ဖြစ်သူတစ်ထိုင်နဲ့တယောက်တည်းချိတ်တစ်ခုနဲ့လှူလိုက်လို့ရတယ်ပမာဏနည်းနည်းလေးသာလင်းဖြစ်ပါဒါကြောင့်ငွေကြီးပမာဏဟာဒီကျွန်တော်ရဲ့အဓိကရည်ရွယ်ချက်ထဲမှာမပါပါဘူးခုနစိတ်ဓာတ်ခွန်အားတို့တွေလှုပ်ကြရမယ်တို့တွေပြပါလို့ရပို့လှုပ်ကြကျွန်တော်တို့ကလွတ်လွတ်လပ်လွတ်မြောက်တော့เนาะကျွန်တော်တို့ကုညီရမယ်ဆိုရင်စိတ်အဲဒီစိတ်ကိုလည်းအားလုံးလည်းဒါရင်ပို့ပြီးတော့ကျိုးကျွန်တော်စုံနေနှိုးစော်တာပဲလေအခု900လူတွေစာရင်ကျွန်တော်ဟာဘာလို့900မလုံနိုင်တာလဲနှိုးစော်တာပေါ့နော်လူတွေကိုလိုက်ပြီးတော့ဒီဘက်မှာလည်းနှိုးစော်ပေးနိုင်တယ်ပြည်တွင်းမှာလည်းစိတ်ဓာတ်တက်ကြွလာအောင်လုပ်နိုင်တယ်အဓိကတော့ကျွန်တော်တို့ကတော့နိုင်ငံရေးသကားမျိုးနဲ့ပြောရင်တော့စိတ်ဓာတ်စစ်စစ်ကြီးခေါ်မလားဒါမျိုးတွေကျွန်တော်ကလုပ်တာပေါ့ရေးတဲ့သချင်းတွေမှာဆိုလဲဒါမျိုးတွေထည့်ရေးတာပေါ့ဗျာဟုတ်ကဲ့တော့အဓိကရည်ရွယ်ချက်ပါဟု
တ်ကဲ့နောက်ဆုံးအနေနဲ့ကတော့အခုလို American ပြည်ထောင်စုမှာဒီချော်ပြေပွဲတွေရပုံပွဲဆွဲအစီအစဉ်တွေကိုကြည့်ကြရဖြစ်အခြားနိုင်ငံတွေကိုရောပွားရောက်ချော်ပြေဖို့ညာအစီအစဉ်ရှိလားစဉ်းစားထားရမယ့်ရှိလားရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီစစ်မိတ်ဆွေတွေအာနာတင်းလိုက်တဲ့အချိန်ကကျွန်တော်တို့ဘက်မှာကန်ဆုံးစီတာပန်ဒမစ်ကြီးရှိပန်ဒမစ်ကြီးတာမရှိရင်ကျွန်တော်တို့တော်လန်ကြီးဟာအုံမထီရောက်ပြီးတော့ကျွန်တော်တို့လှုပ်ရှားမှုကျွန်တော်လှုပ်ရှားမှုအပါအဝင်ပေါ့။ဟိုကျွန်တော်ဩစတြေးလျသွားဆုံးတယ်၊စင်ကာပူသွားဆုံးတယ်၊တို့ကျွန်တော်နော်။နောက်အင်္ဂလန်ကကမ်းလှမ်းတာရှိတယ်။အဓာရီကိုလိုက်ဆုံးတယ်၊တရားလူသားတွေနဲ့ကျွန်တော်တို့တွေ့ကြဆုံးကြဆွေးနွေးကြမြန်မာအရေးကိုကျွန်တော်တို့ကအင်ကြီးစင်နဲ့ဖြစ်ဖြစ်ဘယ်လိုမှဖြစ်ဖြစ်လွတ်လွတ်လပ်လပ်သွားတာလှုပ်ရှားပြီးကျွန်တော်ကတော်တော်ကိုတော်လန်ရေးအတွက်ပါဝင်ဆင်နွှဲလှုပ်ရှားနိုင်စွမ်းရှိမှာဖြစ်တယ်လေ။အကယ်၍ပန်ဒမစ်ကြီးရှိပန်ဒမစ်ကြီးရှိနေတော့ကျွန်တော်တို့ရဲ့ movement ရဲ့ limit ဖြစ်သွားတာပေါ့ကျွန်တော်ကိုယ်တိုင်ကလောလောဆယ် still မြန်မာနိုင်ငံသားပဲကျွန်တော် green card ဟိုသားပဲဖြစ်တယ် passport visa ရှောက်တယ်ဒီကြားထဲပန်ဒမစ်ကြီးဖြစ်နေတော့ quarantine တွေဝင်ရမယ်ဆိုရင်တော့ပါလို့မလုပ်နိုင်တော့စင်ကာပူလိုဟာမျိုးဆိုရင်အခုလောလောဆယ်ပမာပြီး passport နဲ့ဆိုရင်ပန်ဒမစ်ရဖြစ်နေတော့ခဏတော့ဖယ်ထားတယ်လို့ကျွန်တော်ကြားတယ်နော်ဒါဆိုတော့ကျွန်တော်တို့လှုပ်ရှားတာအခက်အခဲရှိနေတယ်ဗျာအခက်အခဲရှိနေတော့ဒါကျွန်တော်တို့ပန်ဒမစ်ကြောင့်ဖြစ်သွားတယ်ဖြစ်ရတဲ့အားနဲ့ချက်ပေါ့ဒါသာမရှိရင်တော့အနေနဲ့ရရနောက်ဆုံးထိုင်းနိုင်ငံနဲ့ဈေးလောက်ဒီကျွန်တော်တို့သွားသင့်တယ်လို့ကျွန်တော်ယူဆပါဘူးနော်မဲဆောက်ပဲလောက်ဒီကျွန်တော်သွားသင့်တယ်အဲ့ဒီချာမှာကျွန်တော်တို့ဒီတော်တွင်းကိုရောက်ရှိနေတယ်စစ်ပင်းဆောင်တချို့ရှိမယ်တို့လည်းကျွန်တော်အားပေးဖို့လိုတော်လှန်မှုရောက်နေတဲ့လူငယ်တွေလည်းရှိတို့လည်းအားပေးဖို့လိုအဲ့ဒီကျွန်တော်တို့သွားသင့်ကြတယ်အမေရိကလိုတိတ်လို့မြောက်တဲ့နေမြေမှာပဲတချို့အလုပ်ကလေးတွေလုပ်နေရုံနဲ့ထိရောက်တယ်လို့ကျွန်တော်တကယ်ကျွန်တော်အတွင်းစိတ်ကတော့မယူဆတာဘူးအဲ့နားလောက်ဒီကတ်သွားခြင်းလေဟိုပြန်မပြည့်တဲ့ပြန်ဝင်သွားလို့မရသေးရင်တော့လေစိတ်ဆန်းနေတာကျွန်တော်စိတ်ကိုစိတ်ဆန်းနေတယ
်ကျေးဇူးအများကြီးတင်ပါတယ်ကျေးဇူးပါပါခင်ဗျာစနေညချမ်းဆွေးနွေးခန်းအစီအစဉ်မှာရှင်အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်
အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စံကိုမဖိတ်ဖို့အပအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အတင်းကြီးရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကတန့်ွက်လိုက်ပါတယ်။ဒီလနှောင်းပိုင်းမှာကျင်းပမဲ့ထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုမဖိတ်ဖို့အတွက်အလက်ချဥက္ကဋ္ဌဘရူနိုင်းနိုင်ငံကစနေနေ့မှာတည်ဝင်ကြေညာလိုက်ပြီးတဲ့နောက်မှာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကလည်းအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလူအများစုမွတ်စလင်တွေကိုထိခိုက်စေတယ်ဆိုတဲ့ပုံတွေအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာဟိန္ဒူတွေပေါ်မှာအကြမ်းဖက်မှုတွေပေါ်ပေါက်နေချိန်မှာပဲဓာကားမြို့တော်မှာစနေနေ့ကဒုတိယနေ့အဖြစ်နဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အစ္စလာမ်နိုင်ငံရေးပါတီနဖူးစည်းတွေကန့်ဆောင်ထားသူတွေပါဝင်တဲ့လူပေါင်း1000လောက်ဟာပထမရက်တုန်းကရဲတွေနဲ့ဆန္ဒပြသူတွေကြားအရင်ရင်ဖြစ်ခဲ့တဲ့မြို့တော်ကအဓိကဗလီကျောင်းနီးလမ်းတွေပေါ်မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဗြိတိန်ကွန်ဆာဗေးတစ်လွှတ်တော်မှဒေးဗစ်အမန့်တောက်ကြံနေတော့ကတေဆုံးသွားတာကြောင့်လွှတ်တော်ကိုယ်စားလှယ်အတွက်လုံခြုံရေးတိုးမြှင့်မှုပြည်ထောင်စုဝန်ကြီးကညွှန်ကြားလိုက်ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ချင်းညာပေးခဲ့တာပါရှင်ဒီမိနစ်ခင့်အတွက်အစီအစဉ်ထုတ်လို့ရမှုကဦးခင်မောင်ဆွန်မင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့နယ်စင်လုပ်နဲ့နစ်အိုင်ဗန်နိုတို့ဖြစ်ပါတယ်ရှင်ညပိုင်း9:00နာရီကနေ10:00နာရီထုတ်လွှင့်မဲ့ပြည်ရေးအစီအစဉ်တွေကိုတော့လိုင်းတူမီတာ32 နဲ့95စက်တိတူကနေဖမ်းယူနိုင်စေနိုင်ကြပါတယ်ပြည်ရေးကိုအားပေးနိုင်တဲ့